The Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဒီဇင်ဘာလ3ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ရာသီဥတုပြောင်းလဲမှုကြောင့်ကြီးမားတဲ့ပြဿနာကြီးနဲ့ကြုံနေပြီလို့ကုလသမဂ္ဂဒွေးမှုချုပ်ကကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေး COP24 ကမ္ဘာညီလာခံကြီးမှပြောကြားခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ခွန်ကောက်ခံမဲ့အစီအစဉ်ကိုရပ်ပေါင်း90ကြာဆိုင်းထားဖို့နှစ်နိုင်ငံသဘောတူခဲ့ပါတယ်။ဒီလိုထိပ်တန်းသတင်းတွေကိုကိုရန်နိုင်တဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိပ်တန်းရောက်သတင်းလွှာတွေကတော့ဒီကနေ့ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့အပြည့်ပြည့်ဆိုင်ရာမတန်ဆွမ်းသူများနေအထိမ်းအမှရန်ကုန်မှာဂုံပြုကျင်းပပါတယ်မတန်ဆွမ်းကလေးငယ်တွေရဲ့အရေးပါတွေဆောင်ရွက်ပေးနေပါသလဲ
ကျမတို့ကလေးတွေကို community တွေဝင်ခွင့်ပေးတာဒီသူတို့ရဲ့ပညာသင်ယူခွင့်ဆိုတဲ့အခွင့်အရေးကိုထည့်ပေးလိုက်တာ
နောက်ပိုင်းမှာဒီသတင်းနဲ့ပတ်သက်ပြီးအပြည့်အစုံနားဆင်ရပါမယ်ရှင်။နောက် ABSDF တပ်ဖွဲ့ဝင်တွေဖမ်းဆီးထိန်းသိမ်းခံထားရတဲ့နောက်ဆုံးအခြေအနေ၊နောက်ဥကိုနီရဲ့အမှုကိုတရားရုံးတင်စစ်ဆေးနေတာယုံကျင်းကအကျဉ်း90ပြည့်သွားပါပြီ။ဒါပေမဲ့စီရင်ချက်ချဖို့ဘာကြောင့်ကြန့်ကြာနေကြရပါသလဲ။ခါကာဘိုရာစီတောင်တန်းမှာတော့တီးနှံဆိုင်ခင်းနေတဲ့ကြွက်တွေဝင်ပြီးဖျက်ဆီးတာကြောင့်ဒေသတွင်းစားနပ်ရိက္ခာပြက်လက်နေတဲ့အခြေအနေ၊ရှမ်းပြည်တိုးတက်ရေးပါတီဘက်ကတော့နိုင်ငံရေးပြဿနာကိုစပွဲဝိုင်းကနေဖြေရှင်းဖို့ပါတီကွန်ကရစ်မှာဆုံးဖြတ်လိုက်တဲ့အကြောင်းစားတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါရှိပါတယ်ဒုတိယပိုင်းနိုင်ွေးဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ရာသီဥတုပြောင်းလဲမှုကြောင့်ကြီးမားတဲ့ပြဿနာကြီးနဲ့ကြုံနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားလိုက်ပါတယ်ပိုလန်နိုင်ငံကာတိုဗစ်ချာမြို့မှာဒီကနေ့စတင်တဲ့ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေး COP24 ကမ္ဘာညီလာခံကြီးမှာအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
We are in trouble. We are in deep trouble with climate change. Climate change is running faster than we are.
ရာသီဥတုပြောင်းလဲမှုကြောင့်ကျွန်တော်တို့အတော်ကြီးကိုဒုက္ခရောက်နေပါပြီ။ရာသီဥတုပြောင်းလဲနေတဲ့နှုံးကကျွန်တော်တို့ထက်ကိုရှေ့ပိုရောက်နေပြီမို့အချိန်မနှောင်းခင်မှာအချိန်အမြန်အမီလိုက်ရမှာဖြစ်ပါတယ်။တချို့လူတွေ၊ဒေသတွေ၊နိုင်ငံတွေအတွက်တရေးရှိရေးလောက်အထိကိုအရေးကြီးတဲ့တက်တနာကြီးဖြစ်နေပြီလို့ကုလသမဂ္ဂတွေးမှုချုပ်ကပြောကြားသွားတာဖြစ်ပါတယ်။ကမ္ဘာရာသီဥတုကိုပြောင်းလဲဖောက်ပြန်စေတဲ့အပူချိန်မြင့်တက်မှုကိုကန့်သတ်ရမယ့်အချိန်လွန်သွားပြီဖြစ်ပေမဲ့ကန့်သတ်နိုင်သေးတယ်လို့လည်းသူကပြောသွားပါတယ်။မြေအောင်လောင်စွာထုတ်လုပ်မှုကနေတခြားနည်းလမ်းကိုပြောင်းဖို့ကြိုးစားတဲ့ကာလမှာဒီလုပ်ငန်းတွေပေါ်မှာမှီတည်နေထိုင်ကြရသူတွေရဲ့ဘဝတွေရှင်သန်နိုင်ရဲ့အတွက်အကူအညီပေးဖို့ကိုလည်း COP24 ညီလာခံဥက္ကဋ္ဌလည်းဖြစ်ပိုလန်သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးလည်းဖြစ်တဲ့မီခဲလ်ကာတီကာကညီလာခံအဖွဲ့မိန်ကွန်းမှာပြောသွားပါတယ်။တည်င်းနှစ်ပတ်ကြာကျင်းပမဲ့ဒီကမ္ဘာရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးညီလာခံကိုနိုင်ငံပေါင်း200လောက်ကကမ္ဘာခေါင်းဆောင်တွေတက်ရောက်နေပါတယ်။2015ရုံးကဒီပြင်သစ်နိုင်ငံပါရီမြို့တော်မှာပါတီသဘောတူညီချက်ရရှိခဲ့ပြီးတဲ့ကဆိုရင်အခုကာတိုဗစ်ချာမှာကျင်းပနေတဲ့ညီလာခံကအရေးအပါဆုံးမှာပါရီသဘောတူညီချက်မှာသဘောတူထားကြတဲ့အတိုင်းကမ္ဘာကြီးပူနွေးလာမှုကို1ဒီဂရီဆယ်လ်စီယပ်ထက်ထပ်မတိုးအောင်ဖန်လုံအိမ်ဓာတ်ငွေ့ထုတ်လုပ်မှုဘလို့စူးစမ်းလျှော့ချနေတယ်လဲဆိုတာကိုအခုညီလာခံမှာဆွေးနွေးကြမှာဖြစ်ပါတယ်
ကမ္ဘာစီးပွားရေးအင်အားကြီးဆုံးတဲ့နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာလာမယ့်ရက်90ကာလအတွင်းကုန်သွယ်ကုန်အစ်စ်တွေထပ်ချမှတ်သွားမှာမဟုတ်ဘူးဆိုတဲ့သတင်းကြောင့်အာရှအစုရှယ်ယာဈေးကွက်ဟာတင်လာနေမှာတက်လာခဲ့ပါတယ်ဒီရက်90အတွင်းမှာသဘောတူညီချက်အသေးစိတ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်တင်လာနေအစောပိုင်းကတော့တရုတ်နိုင်ငံရဲ့အဓိကအစုရှယ်ယာဈေးကွက်ဖြစ်တဲ့ရှန်ဟိုင်းကွန်ပိုစစ်ရဲ့ဈေးကွက်အညွန်ကိန်းဟာ1.8%လောက်မြင့်တက်သွားခဲ့ပြီးတော့ဟောင်ကောင်ရဲ့ဟန်ဆန်ဈေးကွက်ကတော့1.8%လောက်မြင့်တက်လာခဲ့ပါတယ်ဂျပန်နိုင်ငံရဲ့နစ်ဂေးအစုရှယ်ယာဈေးကွက်ကတော့1.4%လုံးမြင့်တက်ခဲ့ပါတယ်။အမေရိကန်ဈေးကွက်မှာဖွင့်ခဲ့ Dow နဲ့ S&P အညွန်ကိန်းတွေမှာလည်း1.9နဲ့1.8%လုံးအထူးထူးမြင့်တက်လာခဲ့တာကြောင့်ညွော့အစုရှယ်ယာဈေးကွက်ဖွင့်တဲ့အချိန်မှာဒီအစုရှယ်ယာဈေးတွေတက်လာမယ်ဆိုတဲ့အရေးအယောင်တွေလည်းပြသနေပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့သမ္မတတရုတ်သမ္မတရှီကျင်းဖင်တို့အာဂျင်တီးနားနိုင်ငံမှာကျင်းပတဲ့ဒီ G20 အစည်းအဝေးမှာတွေ့ဆုံခဲ့ပြီးတဲ့နောက်ကုန်သွယ်ရေးစစ်ပွဲအရှိန်မြင့်နေတဲ့ဒီနိုင်ငံကြားမှာညှိနှိုင်းမှုအထက်လျောက်ရခဲ့ပါတယ်။ကျိုးသမားရှိချင်းမြန်မာညစာသုံးဆောင်စဉ်ရခဲ့တဲ့သဘောတူညီချက်ကအကြီးမားဆုံးသဘောတူညီချက်တွေကတစ်ခုဖြစ်ပြီးတော့လေယာဆိုင်ပြိုရေးစက်မှုကုန်ထုတ်ကုန်တွေနဲ့ကွန်ပျူတာပစ္စည်းတွေမှာအလွန်ကောင်းမွန်တဲ့အကျိုးရလဒ်တွေထွက်ပေါ်လာမှာဖြစ်တယ်လို့သမ္မတထရမ့်ကသူ့ရဲ့လင်းပေါ်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
2019ဇန်နဝါရီလကစပြီးတော့ရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကနေပြီးတော့နှုတ်ထွက်တော်မယ်လို့ကတားနိုင်ငံကပြောကြားလိုက်ပါတယ် LNG ဓာတ်ငွေ့ရေထုတ်လုပ်မှုကိုပို့ပြီးတော့အာရုံစိုက်နိုင်ဖို့ OPEC အဖွဲ့ကနေနှုတ်ထက်မယ်လို့စွမ်းအင်ဝင်ကြီး Said Sharida Al Khabi ကဒီကနေ့ဒေါ်လာမျိုးတော်မှာမျှော်လင့်မထားဘဲကြေညာခဲ့တာဖြစ်ပါတယ်။ကမ္ဘာမှာ LNG ဓာတ်ငွေ့ရေအများဆုံးထုတ်လုပ်နေတဲ့ကစားနိုင်ငံက လောလောဆယ်တစ်နှစ်ကိုဓာတ်ငွေ့ရေတန်ချိန်89တန်းထုတ်လုပ်ရောင်းချနေတာကနေတန်ချိန်တန်း128ထိတိုးမြင့်တင်ဖို့သွားဖို့ရည်ရွယ်ထားတယ်လို့ဝန်ကြီးကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရေနံထုတ်လုပ်မှုကိုလည်းတစ်နှစ်ကိုရေနံစီ၄တသမ၈တန်းကနေ၆တန်းခွဲအထိတိုးမြင့်သွားမယ်လို့ပြောပါတယ်။ရေနံနဲ့သဘာဝဓာတ်ငွေ့ကျွဲဝတဲ့ကစားနိုင်ငံက
OPEC အဖွဲ့မှာဩစာညောင်းတဲ့ဆာဒီအာရေဗျနိုင်ငံနဲ့တန်တမာရေးမပြေလည်မှုတွေရှိနေချိန်မှာ OPEC အဖွဲ့ကနေနှုတ်ထွက်မယ်လို့ကြေညာခဲ့တာလည်းဖြစ်ပါတယ်။ ဒါပေမဲ့ဒီဆုံးဖြတ်ချက်ကနိုင်ငံရေးကြောင့်မဟုတ်ပါဘူးလို့ဝန်ကြီး L Khabi ကညှင်းဆန်သွားပါတယ်။OPEC အဖွဲ့မှာ59နှစ်အဖွဲ့ဝင်ဖြစ်ခဲ့တဲ့ကစားနိုင်ငံအနေနဲ့ကြာသပတေးနဲ့တောက်ကြာနေတွေမှာကျင်းပမဲ့ OPEC စည်းဝေးပွဲတွေကိုတက်မှာဖြစ်ပြီးပေးထားတဲ့ကတိကဝတ်တွေဆွေးပြောင်းအောင်ဆောင်ရွက်သွားမယ်လို့ပြောပါတယ်။ဒီချိန်ထဲမှာပဲရုရှားနဲ့ဆာဒီအာရေဗျနိုင်ငံကြားရေနံထုတ်လုပ်မှုကန့်သတ်ဖို့သဘောတူညီချက်ကိုထပ်ပြီးတက်တန်းတိုးလိုက်တဲ့အတွက်ဒီကနေ့တင်းနှင်းလာနေမှာရေနံစည်းတွေတက်သွားပါတယ်ရှင်။အမေရိကန်နိုင်ငံရဲ့
Lisa တရားမြောက်သမ္မတဖြစ်တဲ့သမ္မတဟောင်းဂျော့ဂျ်အေ့ချ်ဒဗလျူဘော့စ်ပီကရဲ့တောက်ချာနေကကွယ်လွန်သွားပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလာမယ့်ဗဟုထုနေ့ကိုတနင်္ဂနွေလုံးကြေကွဲဝမ်းနည်းပွဲနေ့ဖြစ်သမ္မတကြေညာလိုက်ပါတယ်။သမ္မတဂျော့ဂျ်ဘော့စ်ရဲ့ရုပ်အလောင်းကိုအများပြည်သူတွေနောက်ဆုံးအနေနဲ့လာရောက်နှုတ်ဆက်ကာရပြုနိုင်အောင်ဒီကနေ့တနင်္ဂနွေညနေပိုင်းကစပြီ
ဒီမြောက်တင်းကျိုသားမှာဖြစ်ပါတယ်။သမားဂျော့ချ်ဘုရှ်ဟာ1996ခုနှစ်ကနေကိုယ်စားနှစ်ခုနှစ်အထိအမေရိကန်သမားဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး96မှာတော့ယူရိုနိုင်ငံကကူဝိတ်ကိုကျူးကျော်တိုက်ခိုက်ခဲ့ခြင်းကသမားဘော့စ်ကအမေရိကန်တပ်တွေကိုပင်လယ်ကွေ့တည်သောကိုဆီလီဗီယိုဆက်ဒမ်ဟူစင်ရဲ့ဤရက်တပ်တွေနဲ့ပင်လယ်ကွေ့စုပွဲကိုဆင်နွှဲခဲ့တာပါ။သမားဟောင်းဂျော့ချ်ဘုရ ရော်နယ်ရီဂန်လက်ထက်မှာတော့ဒုသမ္မတအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့ပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။နေ့လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးနိုင်ဖို့တာလီဘန်တွေနဲ့ဆွေးနွေးနိုင်ဖို့အတွက်ဒီတာလီဘန်ခေါင်းဆောင်တွေနဲ့ဆွေးနွေးရေးစပွဲစီရောက်လာအောင်ပါကစ္စတန်အစိုးရကပူးပေါင်းဆောင်ရွက်ပေးပါလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်သမ္မတအမရန်ခန်းစီကိုစာရေးသားတောင်းဆိုခဲ့ပါတယ်။သမ္မတထရမ့်ရဲ့စာကိုတနင်္လာနေ့မနေ့ကသူရရှိတယ်လို့ဝန်ကြီးချုပ်ခန်းကသတင်းတောက်တွေကိုပြောကြားပြီးအာဖဂန်နစ္စတန်ငြိမ်းချမ်းရေးလုပ်ငန်းရှင်တွေမှာပါကစ္စတန်ကဖြစ်နိုင်တဲ့အထောက်အမှုအားလုံးနဲ့ကူညီသွားမယ်လို့ဆိုခဲ့ပါတယ်။အာဖဂန်စစ်ပွဲအဆုံးသတ်နိုင်ဖို့ညှိနှိုင်းဆွေးနွေးနိုင်ရေးဟာတောင်အာရှဒေသအတွက်သူ့ရဲ့အဓိကဦးစားပေးကိစ္စဖြစ်ပြီးတော့ဒီကိစ္စအောင်မြင်ဖို့အတွက်ပါကစ္စတန်ရဲ့ပံ့ပိုးကူညီမှုလိုအပ်တယ်လို့အမေရိကန်သမ္မတကစာထဲမှာရေးသားထားတဲ့အကြောင်းပါကစ္စတန်နိုင်ငံသားရေးဌာနပြောခွင့်ရသူမိုဟာမက်ဖောက်ဆာကလည်းကြေညာချက်ထုတ်ပြန်ပါတယ်သမ္မတရဲ့စာနဲ့ပတ်သက်လို့အစ္စလာမဘတ်မြို့တော်ကအမေရိကန်တန်ယုံက VOA ကိုမှတ်ချက်ပေးပြောဖို့ညှင်းဆိုပါတယ်။အာဖဂန်နစ္စတန်ကအမေရိကန်တပ်တွေအပေါ်တိုက်နေတဲ့တာလီဘန်တွေဟာပါကစ္စတန်မှာအခြေချပုံခုနေကြတယ်လို့သမ္မတထရမ့်ကပြောပြီးတော့ပါကစ္စတန်ကိုထောက်ပံ့နေတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးရန်ပုံငွေဒေါ်လာတန်းထောင်ချီကိုအမေရိကန်ကဖြတ်တောက်ထားပါတယ်။ပါကစ္စတန်ဘက်ကလည်းအမေရိကန်ကိုဆွဆွဲနေတာမဟုတ်ဘူးလို့တုံ့ပြန်ပါတယ်။ဒီနှစ်နိုင်ငံကြားမှာဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာအခုလိုသမ္မတထရမ့်ကပါကစ္စတန်ဝန်ကြီးချုပ်ကိုရှာရှာပပစာရေးသားဆက်တွေ့ခဲ့တာလည်းဖြစ်ပါတယ်
။နောက်ပြန်ကနေမှကျင်းပမယ်နေတိုးအဖွဲ့စည်းဝေးမှာယူကရိန်းရဲ့တင်မော်တွေရုရှားဖမ်းထားတဲ့ကိစ္စကိုဦးစားပေးဆွေးနွေးကြမယ်ပုံရှိနေပါတယ်။ဗယ်ဂျန်နိုင်ငံဘရဆောမြို့တော်မှာနေ့ရက်ကြာကျင်းပမယ်နေတိုးအဖွဲ့ဝန်နိုင်ငံသားရဲ့ဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုတက်ရောက်မှာဖြစ်ပြီးတော့အဖွဲ့ဝန်နိုင်ငံတွေအနေနဲ့စီရေးသုံးစိတ်ကိုပို့ပြီးတော့ထက်ဝင်သုံးစွဲကြဖို့အမေရိကန်ဘက်ကတောင်းဆိုနေတဲ့ကိစ္စကိုလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ရုရှားတို့သိမ်းပိုက်ထားတဲ့ယူကရိန်းတောင်ပိုင်းခရိုင်းမီးယားဒေသကမ်းလွန်ကော့ချ်ရေလက်ကြားမှာယူကရိန်းရဲ့တင်မော်နစ်ကိုရုရှားကပြစ်ခတ်ပြီးဆွဲတင်မော်နစ်ကိုဝန်တိုက်တဲ့ဖြစ် Now by Nanang and Jasper, Pipome at tea. Chin it in money, yellow, you grace your gapiovare. Russia, lawyer, Poma, Nidu Mohammed in a tint or a tombia, Sangamuri Lopo, Tamrapo, Shanguga, Tonsu Tavar.
Pintinangama Pinida, Sanap Yamurigo, Nangay Yayo, Lumuy Yava, Pishimbo, Juzani, Yellow, Pintim Yurovo, and either Guga, Tigni, Piojavare, Winjijo, Edward Philip, Ned, Dresson, Sunny, B, Murawanga, Kulu, Piojagirava. Lanzago told me and gave it now, these are zero in the Larry now said way, Gongze no genial lamu, Machina de Dre, Pindinang and Duama, Sandari, Jani Jaraba, Pari Muro, Masaniga, Soya Sanchin, Sandap Jamuri, Dreamha, a jump have chassis Muril, Shigare, Yetta Pawani, a bar when Lubang Diala, Tiga Daya, Biro, Lia Lago, Pansi Tarelu, Yetta Pega, Biovare, D Sandap Jamuri, Jam, Tamara, and Menio Makonga, Pide, Winji, a PND, Longjong, it down and she the ring at the Niga, Yevo, Seaway, Pilo Bare, Kabaji Bunula, Mupiatanago, Pierce.
ဘုံပြင်းတဲ့အစိုးရကလေရုညဉ့်ညံစီတဲ့လောင်စာစီရီအပေါ်မှာအခွန်တိုးကောက်တဲ့အစီအစဉ်ကိုစလုပ်နေတာပါဒါပေမဲ့ပြင်းတဲ့သမရဟာတာမန်ပြည်သူတွေရဲ့ဘဝနဲ့ကင်းကွာနေတယ်လို့ဆိုပြီးဆန္ဒပြနေကြပြီးတော့တချို့ကသမရဟာကိုနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်ဆိုတော့နိုင်ငံအန်ဒလူးရှိုးဒေသလွတ်တော်ရွေးကောက်ပွဲမှာတော့ရွှေပြောင်းအခြေချသူတွေကိုစန့်ကျင်တဲ့လက်ရဆောင်ပါတီကဓမ ဆက်နေရအနိုင်ရခဲ့တာဖြစ်ပါတယ်အင်္ဂလန်ပရီးမီယာလိဂ်ကစောက်သမ်တန်အသင်းကနီးပြမာဟျူးစ်ကိုယာရုကနေထုတ်ပယ်လိုက်ပါတယ်စောက်သမ်တန်အသင်းဟာဒီနေ့ဘောလုံးရာသီမှာ
今天大家也闹松地他的这里那个没素面目呢，过年来诺点价别给他批发的是，阿库用松退单要这里来呢，这里被迫在这个点设备进来。 မြန်မာနိုင်ငံကမတန်ဆွမ်းကလေးငယ်တွေပညာသင်ယူရေးမှာအတားအဆီးတွေရှိနေသေးတယ်လို့ဒီကလေးတွေရဲ့ပညာရေးကိုကူညီလှောက်ဆောင်ပေးနေသူတူဦးကပြောဆိုလိုက်ပါတယ်ဒီကနေ့ဒီဇင်မာလာ၃ရက်နေ့မှာကြားရောက်တဲ့အပြည့်ပြည့်ဆိုင်ရာမတန်ဆွမ်းသူများနေအထိမ်းမှရန်ကုန်ကန်တော်ကြီးဦးရင်မှာလုပ်တဲ့မတန်ဆွမ်းသူတွေကိုဂုဏ်ပြုကြိုဆိုပွဲအတွေ VOA ကိုအခုလိုပြောလိုက်တာပါဒီအကြောင်းကိုတွားရောက်သတင်းယူခဲ့တဲ့ရန်ကုန်ကဗီအိုအေသတင်းတောက်ကိုစောထက်သတင်းပေးပို့ထားပါတယ်။၂၀၁၄တိုင်းဆိုရင်မြန်မာနိုင်ငံမှာမတန်ဆွမ်းသူ၂၃ဦးရှိပါတယ်။မတန်ဆွမ်းသူတွေတွေ့ကြုံနေရတဲ့ခက်ခဲတွေကသူတို့ရဲ့အားနည်းချက်တွေကြောင့်မဟုတ်ပဲပတ်ဝန်းကျင်ကသူတို့ပေါ်ထားတဲ့အမြင်တွေမှားယွင်းနေလို့ဒါတွေကိုပြုပြင်ပြောင်းလဲဖို့လိုကြောင်းအေဂျင်ရဲမျ
ကိုထည့်ပေးလိုက်တာသူတို့ရဲ့တည်ယူနိုင်တဲ့အနေအထားကြီးပဲတည်ယူပါစေအဲဆရာဝန်ဖြစ်နိုင်တဲ့လူလဲဆရာဝန်ဖြစ်သွားပါစေအင်ဂျင်နီယာဖြစ်နိုင်တဲ့လူလဲအင်ဂျင်နီယာဖြစ်သွားပါစေဒါပေမဲ့သူတို့ရဲ့တည်ယူနိုင်တဲ့အတိုင်းအတာထိကိုပဲကျွန်တော်တို့ကပင်ပေးဖို့အတွက်ကိုအခွင့်အရေးကို advocacy ဘက်နေနဲ့လုပ်ပြီးတော့တောင်းဆိုနေတာပေါ့နော်အဲနောက်ပြီးတော့ဥမာ green the bell ဆိုတာခရီးရဲ့အကြောင်းလေးအခွင့်တချို့ဆိုရင်ခနာကိုမတန်ဆန်းကလေးတယောက်ကျောင်းသွားအပ်ပြီဆိုလို့ရှိရင်ဟာဒီကလေးတွေဒီငါတို့ကျောင်းမှာလက်ခံလို့မဟုတ်ဘူး special school တွေကိုသွားပေါ့အဲ့လိုမျိုးလုပ်တယ်အဲ့လိုမျိုးလွတ်တဲ့ကျောင်းလေးဒီ awareness မရှိသေးဘူးမတန်ဆန်းသူတွေအပေါ်မှာဆိုတော့မတန်ဆန်းသူတွေလည်းကျောင်းလေးခွင့်ရှိပါတယ်ဆိုတဲ့ awareness မျိုးကိုအောက်ရှေ့ကနေပြီးအပေါ်ထိကိုကျမတို့ကဖြစ်စေခြင်းနဲ့
1992ခုနှစ်ကစပြီးဒီဇင်ဘာ3ရက်ကိုအပြည်ပြည်ဆိုင်ရာမတန်ဆန်းသူများနေ့အနေနဲ့ကမ္ဘာကုလသမဂ္ဂအဖွဲ့ကသတ်မှတ်ခဲ့တာပါမြန်မာနိုင်ငံမှာတော့1994ခုနှစ်ကစပြီးကျင်းပလာလို့အခုဆိုရင်25ကျင်းရှိပြီဖြစ်ပါတယ်ဒီနှစ်အတွက်ဆောင်ပုဒ်ကအားလုံးတူညီအခွင့်အရေးရရှိရေးမတန်ဆွမ်းသူများအစွမ်းနှင့်တပီဖြစ်ပါတယ်ကမ္ဘာပေါ်မှာလူ9ယောက်မှ1ယောက်ကမတန်ဆွမ်းဖြစ်နေကြပါတယ်ကမ္ဘာလူကြီးတန်း9000ကျော်ရဲ့7ပုံ2ပုံကမတန်ဆွမ်းသူတွေဖြစ်ပြီးအဲ့ဒီမတန်ဆွမ်းနေတဲ့80ရာခိုင်နှုန်းလောက်ကဖွံ့ဖြိုးဆဲနိုင်ငံတွေမှာနေကြတာပါဒီနေ့မြန်မာနိုင်ငံအနှံ့မှာအဖွဲ့အစည်းမျိုးစုံကမတန်ဆွမ်းသူတွေအတွက်ဂုဏ်ပြုကြိုဆိုရပွဲကြီးလုပ်ခဲ့ကြပါတယ်အေဂျင်မတန်ဆွမ်းတက်ငယ်များပြုစုရာရင်းမြုံကလည်းရန်ကုန်မြို့ကံတော်ကြီးဥယျာဉ်မှာမတန်ဆွမ်းကလေးတွေအတွက်ပျော်ပွဲရှင်ပွဲကြီးပြုလုပ်ပေးခဲ့ပြီးသူတို့ရဲ့ရေးပါမှုနဲ့ဒန်းသူညီများမှုကိုဂုဏ်ပြုကြိုဆိုခဲ့တာဖြစ်ပါတယ်
။က
ကိုစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ABSDF မြောက်ပိုင်းတပ်ဖွဲ့ဝင်ဤဖမ်းဆီးထိန်းသိမ်းခံထားရတဲ့နောက်ဆုံးရအခြေအနေကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကြောင်သားများဒီမိုကရက်တစ်တပ်ဦး ABSDF မြောက်ပိုင်းအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌအပါအဝင်၃ဦးကိုမတရားအသိအဝိနေအမှုဖွင့်ပြီးတဲ့နောက်ဒေသခံစစ်တပ်စခန်းမှာခေါ်ယူထားပါတယ်ကချင်လက်နက်
ABSDF မြောက်ပိုင်းအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌကိုအောင်ဆွေဦး ABSDF မြောက်ပိုင်းအဖွဲ့ဝင်ဘူမောင်ဦးနဲ့ကိုမောင်ကိန်းခေါ်ကိုတန်းထိုက်အောင်တို့ကိုမတရားအသင်အုပ်ပဒီနဲ့မနေ့တုန်းကပဲမိုးညင်းတရားရုံးမှာတရားဆွဲအမှုဖွင့်ပြီးတဲ့နောက်ဒေသခံစစ်တပ်တွေကိုခေါ်သွားတယ်လို့မိုးညင်းမြို့နယ်ငင်းချန်ရီအထောက်အကူပြုအဖွဲ့ရဲ့ခရိုင်တာဝန်ခံကိုကျော်မိုးတန်းကပြောပါတယ်
ကောင်းစီဦးကိစ္စရမနေ့ကနေ့ကညဝကျွန်တော်တို့မုန်းကြီးရဲစခန်းကနေကျွန်တော်တို့ရဲတရားရုံးမှာအမှုစုံဒီမှာဒီယူပြီးမှာခလျာဆန်ကမုန်းကြီးခလျာဆန်ကတိုင်းကိုခေါ်ဆောင်သွားကြောင်းပြရပါတယ်ပါတော့တော့ကျွန်တော်ခေါ်သွားမှာဖြစ်ပါတယ်ချက်ကိုတင်နေပါမုန်းကြီးမြို့မှာစုံပါခဲ့တဲ့
ABSDF တပ်ဖွဲ့ဝင်တဦးရဲ့နိုင်ရေးအတွက်ABSDF မြောက်ပိုင်းဒုတိယဥက္ကဋ္ဌကိုအောင်ဆွေဦးတို့လာရောက်ခဲ့ကြတဲ့နွေဘာလ30ရက်နေ့ညနေခင်းမှာစစ်ထောက်လမ်းရေးကဖမ်းဆီးခဲ့တာဖြစ်ပါတယ်။မင်းညပိုင်းကမိုးညင်းခလာရဆန်ကတပ်စခန်းကိုသူတို့သုံးစလုံးကိုခေါ်ဆောင်သွားတာကိုသိရပြီးအခုချိန်ထိပြန်မလာသေးတယ်လို့သူတို့နဲ့တွေ့ဆုံသူလည်းမရှိသေးဘူးလို့ကိုကျော်မိုးတန်းကပြောပါတယ်။ ABSDF မြောက်ပိုင်းအဖွဲ့ကကောင်းဆောင်နှစ်ဦးအပါအဝင်သုံးဦးဖမ်းခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီး ABSDF ဘဟုကော်မတီဝင်တွေကိုဆက်သွယ်ဖို့စ조사ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။
ဒါပေမဲ့လည်းကိုကျော်မိုးတန်းရဲ့အဆိုအရတော့ဖန်ခံထားရသူတွေအရေးနဲ့ပတ်သက်ပြီးအမျိုးသားပြန်လည်ရင်ကြားစီရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနကိုအကြောင်းကြားထားတယ်လို့သူကဆိုပါတယ်။အဲသူတို့ကတော့အဖို့ငြိမ်းချမ်းရေး NRPC တို့ဒီငြိမ်းချမ်းရေးကိုသူရောက်ဖွဲ့ပြီးတော့ပါရီပါရီပို့ပြီးတော့ပြောတာပဲခင်ဗျ။အဲအရေးကြီးတဲ့ဒီဥပဒေဖြစ်တဲ့ကိုမျိုးရင်းရှိရတဲ့ကြားလာလို့ပြရပါတယ် က်စည်းရေးသဘောတူစာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။ဒါ့ပေမဲ့လည်းတနိုင်ငံလုံးအပြစ်ခတ်ရက်စည်းရေးသဘောတူစာချုပ် NCA မှာလက်မှတ်ထိုးမထားတဲ့ KIA ကချင်လက်နက်ကိုင်အဖွဲ့နင်းမြေဘက်မှာအခြေစိုက်တဲ့ ABSDF မြောက်ပိုင်းအဖွဲ့ဝင်တွေကိုတော့မတရားသင်အဲ့ဥပဒေနဲ့အစိုးရကဖမ်းဆီးနေတာဖြစ်ပါတယ်။
ဒါကတော့ ABSDF ကမြောက်ပိုင်းတပ်ဖွဲ့ဝင်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့နောက်ဆုံးရအခြေအနေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်လက်ပြီးတော့ရန်ကုန်လေစိတ်မှာလှုပ်ကြံတပ်ဖြတ်ခံခဲ့ရတဲ့ဦးကိုနီးရဲ့အမှုနောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥပဒေအကြံပေးပုဂ္ဂိုလ်လည်းဖြစ်တရားလွှတ်တော်ရှေ့နေတူဖြစ်တဲ့ဦးကိုနီးလှုပ်ကြံတပ်ဖြတ်ခံခဲ့ရတဲ့အမှုကိုတရားရုံးတင်ပြီးတော့စစ်ဆေးနေတာဟာဆိုရင်တော့ရုံးချင်းကအကြိမ်ပေါင်း60ပြည့်သွားပြီဖြစ်ပါတယ်။ဒါပေမဲ့ဒီအမှုကိုရွေးကောက်ပွဲအလွန်အထိကြန့်ကြအောင်အချိန်ဆွဲနေတာလားဆိုပြီးတော့မေးခွန်းထုတ်နေတာတွေလည်းရှိပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်
။တရားလွှတ်တော်ရှိနေကြီးဦးကိုနီလေစိတ်မှာတနက်နဲ့လှုပ်ကြံတက်ဖက်ခံခဲ့ရတာဟာဆိုရင်2019ဇန်နဝါရီလ29ရက်နေ့မှာဆိုရင်နှစ်နှစ်တင်းတင်းပြည့်တော့မှာပဲဖြစ်ပါတယ်။လက်ရှိအမှုစစ်ဆေးနေတာရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တေဆုံးသူဦးကိုနီနဲ့ဦးနေဝင်းတို့ရဲ့အမှုလိုက်အဖွဲ့ဝင်ရှင်းနေဦးရောဘတ်ဆန်အောင်က VOA ကိုအခုလိုပြောပါတယ်
။ဦးကိုနီရဲ့မှုခြေနေရာကိုရုံးချင်းဦးကိုနီ60မြောက်ကိုတော့ပြီးခဲ့တဲ့ရက်ကပြီးသွားပြီ။အခုလာမဲ့ရှားသေးစောက်ကြကြမှာစပြီးတော့60 90စာမှာပေါ့နော်။အခုကတော့တရားခံဇီယာသူရဲ့တပ်တွေဒီဦးပဲစစ်ဆေးနေတဲ့အဆင့်မှာရှိပါတယ်။သူတို့ဘက်ကတော့အမှုကိုသက်သေတင်တဲ့ခါမှာလည်းပေါ့နော်သက်သေရတချင်းကိုတယောက်နှုံးလောက်ဖြစ်နေတယ်တချင်းကိုတယောက်နှုံးလောက်ဆိုတော့တော်တော်လေးကိုကက်ခဲနေဖြစ်နေတယ်နော်ညဉ့်ဉန်းဆန်းဆန်းစစ်ဖွဲ့ဖို့ရုံးကလှုပ်ပြီးမှပဲရမှာလीကျွန်တော်တို့ကတော့ဘာမှလုပ်လို့မရဘူး
မ Malu atte meguni mini na miore, malu atte megun rego, piriyan soye, diayo anine, tami quenside, chicha quenside, lu, dialato shini, upitu ujimiga, piaware, diamu maro, diayo, joye, chicha mu anerari, diare, ujimiga, tonda bare.
Imu, janja, drink up wet lunti, sweat watinala, and you can get in your tea body. I lu, the means of the janja, yo, janja on lu, and I, Jason, lonely at last row. ကျွန်တော်တို့ရဲ့တန်တရားရှိတယ်ဘာလို့တရားပြီးကြောက်ကလည်းတဲ့စစ်တပ်ကလာတဲ့တရားပြီးကြောက်ကိုသူအာနာဘာလို့ဒီအကုန်လုံးကိုအချင်းခံရလာဘူးတရားလုံးချက်တည်းများအကုန်လုံးကိုတရားပြီးကြောက်ကိုအချင်းခံရတယ်တရားပြီးကြောက်သိတယ်တရားပြီးကြောက်မသိဘူးဆိုတာမဖြစ်နိုင်ဘူးဒါတမန်မှုလေးတွေတော့မှာပဲရိမိတွေအမှုလေးတွေတော့မှာပဲတရားပြီးတရားဝင်ကြောက်ကိုအချင်းခံရလာရှိတယ်တော်တော်ကြောက်ကိုဒါကြောင့်မလို့ဒီကိစ္စတရ
ဒီကိစ္စကိုတရားရေးမှန်တိုင်ပြန်လည်တည်မှတ်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုအစစ်အစစ်လှုပ်သွားကြဖို့တိုက်တွန်းခဲ့ပါသေးတယ်။ဥက္ကုဏီလှုပ်ချခံရမှုတရားရုံးစစ်ဆေးမှုကိုးစားတဲ့ကြေမြတ်ကိုလာမယ့်စစ်တပ်ရင်းနေ့မှာရုံးထုတ်စစ်ဆေးတော့မှာပဲဖြစ်ပါလိမ့်ခင်ဗျာ။
ဥက္ကုဏီရဲ့အမှုနောက်ဆုံးအခြေအနေကိုကိုးကောင်းစွာဟင်္ကာသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။ ဆက်ပြီးတော့ကချင်ပြည်နယ်ဘက်မှာကြွက်တွေကစိုက်ခင်းတွေကိုဝင်ပြီးတော့ဖျက်လို့ဒေသခံတွေဒုက္ခရောက်နေကြရတဲ့အကြောင်းကိုလည်းပြောပြပေးခြင်းပါတယ်။ကချင်ပြည်နယ်ခါကာဘိုရာစီတောင်နှင်းဒေသကကြေးရွာတချို့ကသီးနှံစိုက်ခင်းတွေထဲမှာကြွက်တွေဝင်ရောက်ပြီးတော့ဖျက်ဆီးနေတာကြောင့်ဒေသတွင်းမှာစားနပ်ရိက္ခာပြတ်လပ်ပြီးတော့ဒေသခံတွေအခက်ကြုံနေရပါတယ်။အခြေအနေကိုတော့တာဝန်ရှိတဲ့သူတွေဘက်ကက နိုင်ကိုအင်ကစုံစမ်းမေးမြန်းပြီးတင်ပြပေးထားပါတယ်။
ကချင်းပြည်နယ်ပူတာအုပ်ခရိုင်နောင်မိုမြို့နယ်ခါကာပူရာစီတောင်တန်းဒေသကကြေးရွာဆက်ရွာမှာဒေသခံလူစိုက်ပျိုးထားတဲ့ကျုံနဲ့ပြောင်းခင်းတွေကြက်တွေဖျက်ဆီးထားတဲ့အတွက်စန္ဒရိတ်ကဆက်ဆဲတွင်လည်းရင်ဆိုင်နေရတယ်လို့ဒေသခံစံလုတ်ဒရန်စိန်ကပြောပါတယ်။ဒီအနစ်စာတဲ့စိုက်ထားတဲ့ဒေဂျူကင်းပေါ်မှာကျွေဝင်ပြီးတော့မှအကုန်ပစ္စည်းတွေဆိုတော့နောက်စားစရာကတော့မတန်တော့ဘူးပေါ့နော်။ ตะซงดันกวายตะสุทุเนี่ยคลาทุจี้ยวลีวามาจั่วอันเดียซูซงဖြစ်ပြီးจี้ยวเสยยวที่จั่วอันเดียจ่ายยောက်ခဲ့ပါတယ်လက်ရှိမှာခါကာပူရာစီတောင်နန်းဒေတာจี้ยวသားတွေအနေနဲ့နောင်မုံမျိုးပန်နန်းတွေမျိုးတွေမှာခြေချင်းခီးနဲ့စံဝယ်ယူနေရတာအတွက်အခက်အခဲဖြစ်နေတယ်လို့စံလူရန်စွဲကဆက်ပြောပါတယ်ဒီဒေတာခံတွေကစံဝယ်လို့ရတယ်ဒီပန်နန်းတွေနောင်မုံဖက်ကိုစီးပြီးတော့မှစံတွေဝေစားကြတယ်အခုချက်ပေးကြနေတ ตากาปูราศีตองนั้นดีดาหาปูราอูမျိုးเนี่ยมันเลียงคักกว่าวีပြီးတော့မြန်မာနိုင်ငံမြောက်ဘက်အစွန်ဆုံးဗလန်းတေမျိုးเนี่ย6ရက်ကြာခြေကျင်းသွားရတာဖြစ်တဲ့အတွက်ရိခါရရှိခြင်းမှာခတ်သွင်းနေတာပါဖရိကာခက်ခဲနဲ့ဂျုံသွင်းနေရတဲ့အနည်းဆုံးကြေးပါသေးသွားရောက်ခဲ့ပြီဒေတာခံတောင်သူတွေနဲ့တွေ့ဆုံမေးမြန်းခဲ့တဲ့အစီအစဉ်ခံစားကိုပြည်내ဆွေရသံမှာတင်ပြထားတယ်လို့ရဝန်တိုင်းတဲ့ရေးရဝန ไม่ใช่ไม่ใช่ลูกมีมือช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่วยลูกตรงนี้ไม่ใช่ช่ ကာကာပူရာစီတောင်တန်းဒေသစန္ဒရိတ်ခပြက်လာနေတဲ့အချိန်တွေကိုအစိုးရအနေနဲ့လက်စလုံးကွင်းစင်းလိလာတဲ့အစင်မရှိပြီးထောက်ပံ့မှုအစီအစဉ်မပြုလုပ်ရသေးဘူးလို့လည်းနောင်မောမဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးချန်တန်ခင်ကပြောပါတယ်ဘလို့ထောက်ပံ့မလဲဆိုတဲ့ဥစ္စာကတော့သူရဖွဲ့သူတို့တိုင်ပင်တို့မရှိတဲ့ငွေကြေးကိုတော့သူတို့အဲထောက်ပံ့တဲ့ရောက်တာတော့သူများတော့မရှိသေးဘူးဖ
ကျွန်တော်တို့ရဲ့ဒီအခုနေ၄စိတ်မှာတနက်နဲ့လှုပ်ရှားနေတဲ့ကချင်လူလိုင်းရေးတပ်မတော်ကရင်ဦးနဲ့မြမသမတော်တို့ကြားတိုက်ပွဲမကြာခဏဖြစ်ပွားနေပြီးတော့ပူဇော်ဦးကားလန်းဟန်လည်းမကြာခဏဆူသလိုပိတ်ပင်ဖြက်စီးခံနေရပါတယ်။ ลงจงเยชินีจองลองซาซีปาวินซันเต็งปูหมู่กฤษมาแลซีเซหมู่กันตันเนี่ยเปิบปินเนี่ยหมู่จองเตระคันฤทธิ์กงซินดงจีมิหมู่กันกูแลคันเนี่ยยาบาระครับเนี่ย
ထာကတော့ကချင်ပြည်နယ်ခကာဘူရာစီတောင်တန်းဒေသကတင်းနယ်စိုက်ခင်းတွေရဲ့ကြွက်တွေဝင်ရောက်ဖျက်ဆီးခဲ့တာကြောင့်ဒေသတွေမှာစားနပ်ရိက္ခာပြက်လက်နေတဲ့အခြေအနေကိုနိုင်ကိုအင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်တွင်ကစစ်ရေးပဋိပက္ခတွေပြည်လည်ရေးရှမ်းပြည်မြောက်ပိုင်းတပ်ဖက်ကဘလို့ဆွေးနွေးအဖြေရှာနေကြပါတယ်လဲဆိုတာကိုလည်းကြည့်ရအောင်ပါ ရှမ်းပြည်တိုးတက်ရေးပါတီSSPPSSA မြောက်ပိုင်းကသူတို့နိုင်ငံရေးပြဿနာကိုစပွဲပွားမှာဖြေရှင်းဖို့အတွက်စတုတ္ထအကြိမ်ပါတီကွန်ကရစ်မှာထပ်မံဆုံးဖြတ်ပြီးတော့လက်တွေအကောင်အထည်ဖော်သွားဖို့ဆုံးဖြတ်လိုက်တဲ့အကြောင်းကွန်ကရစ်အပြီးမှာပါတီရဲ့ထိပ်တန်းတာဝန်ရှိသူတူဦးကပြောဆိုလိုက်ပါတယ်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းတပ်နဲ့ဖြစ်ပွားနေတဲ့လက်နက်ကိုင်စီးရေးပဋိပက္ခတွေကိုလည်းဆွေးနွေးအဖြေရှာသွားဖို့ရှိကြောင်းပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA
မြန်မာဘက်ရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။ဟုတ်ကဲ့ရှမ်းပြည်တိုးတက်ရေးပါတီSSPPSSAမြောက်ပိုင်းကသူတို့ရဲ့ပါတီကွန်ဂရက်ကိုငရဲကြာကျင်းပခဲ့ရမှာနိုင်ငံရေးလုပ်ငန်းစဉ်တွေချမှတ်ခဲ့တယ်လို့ပြည်သူတွေစီးရင်ပွဲတွေမှုလျှော့ချရေးမိုးရစီပပျောက်ရေးနဲ့အမျိုးသားပြည်နယ်တင်းပြည့်ရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်ဖို့အလေးထားဆုံးဖြတ်ခဲ့ပါတယ်။
ညီချင်းလုပ်ငန်းစဉ်ကိုတော့စပွဲဝိုင်းမှာတွဲဆုံဆွေးနွေးအဖြေရှာသွားဖို့ထပ်မံဆုံးဖြတ်ခဲ့ကြောင်းပါတီရဲ့ဒုဥက္ကဋ္ဌနှင့်ဗိုလ်ချုပ်စက်ခွန်ဆိုင်ကပြောပါတယ်။အရင်ကလေးလုပ်ငန်းစဉ်ကတော့ရှစ်ပွဲတွေကအဖြေမဟုတ်ဘူး။ဒါမှမဟုတ်ကျွန်တော်တို့ကတိုင်းနာအားလုံးပေါ့လေ။ဒါကကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားမယ်။ပြဿနာတွေကိုစပွဲဝိုင်းမှာနိုင်ငံရေးပြဿ
လက်တွေ့လို့တော့ဘူးပဲရှိပါတယ် NCA ကတော့ကျွန်တော်တို့အားလုံးပါဝင်ရေးမှုပဲ NCA ကိုကျွန်တော်တို့ကမတွားဘူးလို့မပြောပါဘူးဒါပေမဲ့ NCA မှာလည်းသူ့မှာအားနည်းချက်တွေရှိတယ်မပြည့်စုံတဲ့တွေရှိတယ်အဲ့ဒါကိုကျွန်တော်တို့ပြောတာပါဆန့်ကျင်တာမဟုတ်ပါဘူး
ဒီရက်ပိုင်းတွေအတွင်းမှာ SSPP တအန်းပလောင်ပူပုံတက်ဖွဲ့နဲ့ NCA ခေါ်အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့အကြားမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်ရှမ်းနိုင်ငံရေးပါတီတွေတန်ဃာတော်တွေနဲ့ရက်ဘက်လူမှုအဖွဲ့အစည်းတွေကလည်းရှမ်းတက်ဖွဲ့နှစ်ဖွဲ့အကြားတိုက်ပွဲတွေရက်ဆိုင်ဖို့တွဲဆုံဆွေးနွေးဖြေရှာဖို့တိုက်တွန်းတောင်းဆိုတာတွေရှိနေပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပွားတာနဲ့ပတ်သက်ပြီးအရင်ကလည်းဆွေးနွေးတာတွေရှိခဲ့သလိုအခုလည်းဆက်လက်ဆွေးနွေးဖို့သဘောထားရှိကြောင်းစက်ခွန်ဆိုင်ကအခုလိုဆက်ပြောပါတယ
်ဒီရှင်းပွဲတွေဖြစ်ပေါ်လာတဲ့အကြောင်းတရားတွေကိုကျွန်တော်အရင်မြစ်ကိုရှားပြီးတော့ညညစွာနဲ့ရှားပြီးတော့မှနော်ကျွန်တော်တို့လက်လက်နဲ့ဂိုင်ပြီးတော့မှဖြည့်ရှင်းတာတဲ့ဝဲပွဲပေါ်မှာဖြည့်ရှင်းတော့ဖို့ကျွန်တော်တို့လျှောက်လုံးမြစ်တာရက်ခံခဲ့ပါတယ်အပီလူလူလူရဲ့ကျိုးစီးပွားကိုထောက်ထားပြီးတော့မှအဲ့ဒီပေါ်မှာရက်ခံပြီးတော့မှဖြည့်ရှင်းလုပ်ကန်သားကြောက်ဖို့ပဲကျွန်တော်တို့တောင်းဆိုတာဖြစ်တယ်အခုကတော့ကျွန်တော်တို့တက်ကကန့်လန့်တဲ့အချက်တဘောသားတွေပါပဲကျွန်တော်ဆွေးနွေးပွဲတွေကပြတ်မသွားသေးဘူးအခုဆက်လက်ဆွေးနွေးနေတဲ့ဟာရှိနေပါတယ်ဆိုတော့ဘယ်နေ့ချက်တွေ့မယ်ဆိုတာတွေကတော့ဒီနေ့အထိတော့ကျွန်တော်တို့ရှိကြသေးပါဘူးရှိလို့ရှိရင်လည်းကျွန်တော်တို့အတိပေးမှာပါတိုင်းပြည်ကို
ရှမ်းအရက်ဘက်လူမှုအဖွဲ့အစည်းဖိုရမ်မြတ်ပြောရေးဆိုခွင့်ရှိသူကိုဝင်းထက်ကောင်းမြတ်ကနှစ်ဖက်တွဲဆုံဆွေးနွေးမှုအောင်မြင်ရေးအတွက်သူ့အမြင်ကိုအခုလိုပြောပါတယ
် SSPP ရနေပြီးတော့အခုလိုထုတ်ပြန်လာတော့ကျွန်တော်ကြည့်ကြည့်ပါလိုက်ပြီးတော့ထုတ်ပြန်တဲ့အတိုင်းပေါ်ပေါ်လေးအားလုံးကဝိုင်းဝန်းပြီးတော့တတ်မှုတွေကိုလို့ခွင့်ပြုပေးဖို့လုပ်နေတယ်လို့ကျွန်တော်မြင်နေရတကယ်လို့ SSPP ကတော့ကျွန်တော်ကြည်နေရဖြစ်တယ် SSPP တို့လည်းဆက်ဒီကအစီမထူးတဲ့ဆိုင်နဲ့ပြည်သူ့ရှိရက်ကုန်တဲ့ဖမ်းမဲ့ဆိုတဲ့အကြီးကြီးကျူးတဲ့တွားနေပဲဆိုလို့ရှိရင်ကျွန်တော်တို့ဒီပြည်ထောင်ပေးရအောင်လို့မဟုတ်ပါဘူး။ဒီနိုင်ငံတော်မှာရှိတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကောကျွန်တော်တို့ဒီငင်းငယ်ကြီးဖြစ်စီမှာပါနေပါဝင်နေတဲ့အခက်တော့တဲ့ပုဂ္ဂိုလ်တွေကောဝိုင်းဝန်းပြီးတော့အားဖြည့်ပြီးတော့အကောင့်တွေပေါ်အောင်ဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးကြဖို့လိုရဲပေါ့။
ဒီနှစ်ဩဂုတ်လအတွင်းကတော့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ရှမ်းတက်ဖွဲ့နှစ်ဖွဲ့ဟာတောင်ကြီးမြို့မှာတွေ့ဆုံဆွေးနွေးခဲ့ပူပါတယ်။ဒီရက်ပိုင်းတွေအတွင်းရှမ်းပြည်နယ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာရာနဲ့ချီပြီးထွက်ပြေးတိမ်းရှောင်နေရပါတယ်
။ခုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တင်းနာညာဂျန်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဒီဇင်ဘာလ3ရက်တနင်္လာညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရဖို့ရှိပါတယ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ဟိုတိုင်းပြည်တစ်ခုကိုတည်ဆောက်တဲ့နေရာမှာအခါမှာလဲကလေးတွေကိုဒီတိုင်းပြည်ကဘလို့ပုံစံမျိုးဘလို့ဉာဏ်ချက်မျိုးဘလို့အိမ်မက်မျိုးနဲ့ဖြစ်လာမယ်
ခင်ဗျာဆရာမျိုးတေစာမောင်ရဲ့ယုံကြည်ရပါရှင်နောက်ပိုင်းသူယုံကြည်ရအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်အခုအရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကတောင်သူတွေအနေနဲ့မြမလေယာစိုက်ပျိုးရေးဘဏ်ကနေငွေချီးပြီးတော့လေယာသုံးဆက်ပစ္စည်းတွေဝယ်ယူတဲ့နေရာမှာကျိုးနီစနစ်တွေရှိနေတဲ့အတွက်တောင်သူတွေတင်တာမကဘဲနဲ့ဆက်ပစ္စည်းရောင်းရှာတဲ့လုပ်ငန်းရှင်တွေအတွက်ပါလုပ်ငန်းနှောက်နှေးကြံ့ကြာမှုတွေနဲ့အခက်အခဲတွေရှိနေတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကပြည်နယ်တိုင်းဒေသကြီးတချို့ကမြို့ကြီးတွေမှာစိုင်ခွဲတွေဖွင့်ပြီးတော့ရောင်းချနေတဲ့စိန်းရောင်ဆိုလေယာသုံးဆက်ပစ္စည်းကုမ္ပဏီက Managing Director ဦးကျော်ဝင်းကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်တင်ပြပေးထားတာနားဆင်ပါရှင်
ကျွန်တော်တို့လည်းဟိုလက်သမားတွေနဲ့ဟိုမကြာခဏမေးဘူးတယ်လေဟောဆိုတော့ဗာပြောလဲဆိုတော့သူတို့ကြုံရတဲ့အခက်အခဲတွေပေါ့နော်ဟိုဒီအမတော်ကြီးငွေကိစ္စကအစဒီဆက်ပစ္စည်းတွေတုံးတဲ့နေရာမှာနောက်ဆုံးရုပ်ဆော့ဆုံးလေရဆက်ပြိုးရေးကဏ္ဍမှာဟိုလုံနိုင်ကိုင်းနိုင်တဲ့လူငယ်အင်အားတွေညှော်နေသွားတဲ့အခြေအနေအထိသူတို့ရင်ဖွင့်ကြတာတွေရှိတယ်လေဟိုနိုင်ငံသားကိုထွက်ပြီးအလုပ်လုပ်ကြတဲ့ခါကျတော့ဆိုကျွန်တော်သိချင်တာကကိုကျော်ဝင်းတို့လိုမျိုးဒီဆက်ပစ္စည်းတွေရောင်းနေတဲ့သူတွေနဲ့ထိတွေ့ဆက်ဆံတဲ့လယ်သမားတွေဘက်ကရောသူတို့ဘလို့အခက်အခဲတွေရှိသလဲဆိုတာကိုများပြောကြတာတွေရှိလဲဗ
ျလယ်သမားတွေအနေနဲ့ကတော့သူတို့ဒီဆက်ပစ္စည်းဝယ်တဲ့နေရာမှာကျွန်တော်တို့ဒီလက်တွန်းထွန်ဆက်လေးတွေဟိုဝယ်တဲ့နေရာမှာတော့ပြင်ပပုပ်ကိကဗန်အနေနဲ့ချိတ်ဆက်ပြီးသူတို့လွယ်လွယ်ကူကူဝယ်နိုင်ပါတယ်အခုနောက်ပိုင်းမြမလယ်ယာဖွံ့ဖြိုးရေးဗန်နဲ့သူတို့ချိတ်ဆက်ပြီးတော့အမလေးအဖွံ့ဖြိုးရေးဗန်ရဲ့ Jaiga 2 step လုံးအစီအစဉ်နဲ့ပေါ့နော်ကျွန်တော်တို့ဒီဂျပန်ပစ္စည်းတွေဝယ်မယ်ဆိုလို့ရှိရင်ဒီမလေးအဖွံ့ဖြိုးရေးဗန်မှာတို့သွားပြီးတော့၆လတင်ပြီးတော့ဝယ်တဲ့အခါမှာတို့အတွက်အတိုးနှုန်းတက်တာပြီးတော့လည်းကူဝယ်နိုင်နေမယ်တစ်ဖက်မှာလေယာဖွံ့ဖြိုးရေးဗန်ရဲ့တချို့အခက်အခဲလေးကြောင့်ကြံ့ကြံ့မှုလေးလည်းရှိနေပါတယ
်ဘလို့အခက်အခဲတွေရှိသလဲကိုကျော်ဝင်းတို့နဲ့ထိတွေ့ဆက်ဆံတဲ့နေရာမှာတို့လေယာသုံးပစ္စည်းတွေဝယ်ဖို့ပဲဖြစ်ဖြစ်ဟိုပေါ့ဓာမီဩဇာကိစ္စပဲဖြစ်ဖြစ်ဘာဖြစ်ပေါ့မျိုးစဘာအတွက်ပဲဖြစ်ဖြစ်တို့ဘယ်လိုအခက်အခဲတွေရှိသလဲဆိုတာအများကြားပါလဲ
ကျွန်တော်တို့လေယာသုံးဆက်ပစ္စည်းတွေဝယ်တဲ့အခါမှာဒီတောင်သူလေသမားတွေကဘန်တွေကိုအားကိုးရပါတယ်အဲ့လိုအားကိုးတဲ့နေရာမှာပြင်ပပုံလိကဘန်ရှိတယ်နောက်တခါလေယာဖွံ့ဖြိုးရေးဘန်တွေကိုအားကိုးရတယ်ပေါ့နော်အစိုးရအပိုင်းလေယာဖွံ့ဖြိုးရေးဘန်တွေကိုအားကိုးရတယ်အဲ့လိုလေယာဖွံ့ဖြိုးရေးဘန်ကိုအားကိုးတဲ့အခါမှာလေယာဖွံ့ဖြိုးရေးဘန်မှာဟိုနည်းနည်းအချိန်ကာလကြံ့ကြာမှုလေးတွေဖြစ်တယ်လို့ကျွန်တော်တို့ကသိရပါတယ်လေသမားတွေကြီးကလေမှန်မှန်ဆိုလို့ရှိရင်တော့ဒီလေယာဖွံ့ဖြိုးဘဏ်ရဲ့ process တွေကပို့ပြီးတော့ညံလာတင်းတဲ့အစားအခုနောက်ပိုင်းမှာကျွန်တော်တို့လုံးနေကြိုင်နေနဲ့အချိန်လေးတွေနည်းနည်းနည်းနည်းပူကြလာတယ်ပေါ့တချို့ case တွေဆိုလို့ရှိရင်ကျွန်တော်တို့က2လ3လလောက်ထိတောင်ဖြစ်တယ်နောက်တစ်ခုကဒီကျွန်တော်တို့ရဲ့လေယာသုံးဆက်ပစ္စည်းတွေကိုလိုချင်တဲ့တောင်သူတွေကသူတို့ရဲ့စိုက်ပျိုးခြင်းရဲ့ချိန်တိုင်းခြင်းတွေမှာတို့က in time ပေါ့เนาะအချိန်မီလိုချင်ကြပါတယ်လိုချင်ကြတဲ့အတွက်လဲကျွန်တော်တို့က di tahun dulu itu, jodohin biro bo, telah dan dilau, jodohin biro, lupa jono, ni yang sawar. Tuh dalam elu sawar ni kama, unaga banyak proof kacian ni dua, jono dua di proses yang tinggi bar, ni ada yo leh mari mak kekep sini bar.
Okay, ni mana kama jono dua cahar ale, ho kena kena cahar bar, di leh akan nama elum ho pono, newsong kena dong ma pono, di jodohin sini ka. Akurat di orang ko cipta orang puno seni rumah so biro pujar sujara dijarah, oh siapa yang langsir dah lulu apa pujar le puno, so soya ka pengalai muda posami dihari joni seni dia ko siapa jodoh ni biso bimelai dah, tapi biro matu jah dewu mati dah ti dah le pengalai muda dewu sura tak boleh mupi ni lo, joni seni ke di gaya yang muka ko kujawin lulu. Siwa itu kan sih ni apa, orang leh termari itu perlu, nuna perlu perlu, acut dia mula sih ni leja.
Okay, kena. Adi, usaha le, terus jenaruh suka le, jodih jodih sini kan, leh sih leh sih ni leh terbawa sih le. Jenaruh umat biasa macam tu, jenaruh eh tahun dulu ni kan, jenaruh sebab ni leh wajen macam tu, jenaruh biasa semua ni macam, lembah bang jenaruh walau, sih ni alau dulu tua le, jenaruh pencah le. Ada bila kan mah di di sini aku tahu betul kata cincin juga dapat pihak dua awal. Tapi bila kata jadi tangan sini orang itu pihak dua awal. Tangan sini pada ni amalai, pasalnya bila si mana wni lama apa wni, jadi orang itu jadi lagu, no, karena ala sekuk gugur lagu kata tahu awal. Tahu ada kan, ada mana kata jangan mula kata pihak awal. Ada yang mana kata tu eh di Yongzhou sura sini yau awal. Yongzhou kan mana sini kata tetapi kata masih ada yang komedi sura le pihak awal. Ada yang kata apa mah jaga ting ah leh kat ni, ambil tengah tu leh hamil itu, jangan lupa ni hancur. Elok tu leh kat jauh dia dia seni dia proses dia, tak kah nalar nalar gue ni pilih leh kah malam hari itu kah jangan mulai pilih dia, jangan lupa lu sebab si yang cara lu itu leh, gue dapat yang leh jasi gue kita ni malah, ini mah jangan mulai pilih balik. Ada dia, jangan lupa dengan dia malu leh sih tu, jangan lupa wenang main aneh je dia leh, mihai sih balik. กูจะรู้เช่นดีสักปีสิยาวเนี่ยมาเลยเวลานั้นมันลงล่างมือเลยแต่สัญญาณนู่นเนี่ยบางเวลามาเวลานั้นมันลงล่างมือเลยยาวมันลุแต่ชั่วรู้เช่นเนี่ยตอนดูเลยด้วยไม่ยากอะไรแต่ชั่วเวลานี้เนี่ยดีชิ้นเวสเนี่ยประมาณปีว่าแต่ชั่วน้ำเลยเว้ยเนี่ยตัวรูปย่อได้หายเลยอะไรเลยจันทร์รูปยังจ้าวเลยสุดท้ายก็จะรออันนี้แค่เรื่องจันทร์รูปชีวะเลยเนี่ยปีเลียบุญยุ้ยแบบเนี่ยปัตตาลูปย่อเลยเช่นจันทร์รูปยังปงนั้นเนี่ยไหนเช่นแม่รูปยังเ
ဆိုတော့အစီအစဉ်တွေကမရှိပါဘူးအဲ့ဒါတွေကအခုဒီနောက်ပိုင်းဆိုတာဒီလက်ထက်ကြမှာဒါတွေဖြစ်လာတဲ့အပြင်ကိုလည်းအခုနောက်ပိုင်းလုပ်တဲ့ကိစ္စတွေမှာလည်းအကြိမ်တရားကင်းရှင်းရှင်းနဲ့ဟိုလုပ်တဲ့ကိစ္စတွေအများကြီးကျွန်တော်တို့ကြုံတွေ့ရပါတယ်အဲ့ဒီ
ဆိုလိုချင်တာအားမလို့အားမရဖြစ်ပြီးတော့မကောင်းတဲ့ဘက်ကဝေဖန်ပြောဆိုကြတဲ့ဟာတွေရှိသလိုပဲဟိုစောစောကကိုကျော်ဝင်းပြောသလိုဟိုကောင်းတဲ့ဘက်မှာတိုးတက်ပြောင်းလဲလာနေတဲ့ခန္ဓာတွေလည်းရှိတာပေါ့နော်ကိုကျော်ဝင်းပုဂ္ဂလိကအမြင်အရာကောပဲနေရာတွေမှာတိုးတက်ပြောင်းလဲမှုတွေတည်တာတာတွေ့ရတယ်လေအထူးသဖြင့်တော့ကိုကျော်ဝင်းတို့လိုစီးပွားရေးလုပ်ငန်းရှင်တွေအတွက်အထောက်အကူပြုစေမဲ့တိုးတ ကျွန်တော်တို့ဒီညွှန်မှုတွေဆိုတာကဟိုတွေးဖို့ပါဖို့အစားခက်ခဲပါတယ်အခုဆိုလို့ရှိလို့ရှိရင်ကျွန်တော်တို့လုပ်ငန်းနဲ့တိုက်ရိုက်ပတ်သက်တဲ့လူတွေအတွက်ကိုကျွန်တော်တို့တွေကပြောမယ်ဆိုရင်ကိုယ်စားဝယ်အခုညီတောင်းရင်တို့လည်းဒီဟာတွေကိုအရေးယူတဲ့ဟာမျိုးတွေဟိုဆောင်ရွက်ကူညီတဲ့ဟာမျိုးတွေအများကြီးရှိပါတယ်ဒါမျိုးလည်းတလားတစ်ခါကျွန်တော်တို့ဒီဆက်ရောင်းတဲ့လူတွေကိုဟိုအစီဝေ ရှိပါတယ်အဲ့ဒါတွေကအမြန်မာတွေပွင့်လင်းမြင်နာမှုတွေအများကြီးရှိလာပါတယ်အဲ့ဒါတွေကတော့ကျွန်တော်တို့ကောင်းတဲ့ဘက်တွေပါခုနကအချိန်ကြန့်ကြာနေတဲ့ဆိုတဲ့ကိစ္စတွေကအစိုးရရဲ့ဒီစီမံကိန်းတွေအောင်မြင်မှုတွေကျွန်တော်တို့တွေဒီစီဝါရေးလုပ်တဲ့လူတွေလူပဲကူဖို့တွေကြတော့တော်တော်ကြီးကိုစကားပြောပါတယ်စီဝါရေးလုပ်တယ်ဆိုတာအချိန်ကလည်းဟိုအမြန်မာစကားပြောပါတယ်ကျွန်တော်တို့တွေမှာအခုလိုကြန့်ကြာတဲ့အတွက်ကြောင့်မလို့ငွေစည်းအပြောင်းအလဲတွေဖြစ်တဲ့အခါမှာလည်းဆက်ရောင်းချတဲ့လူတွေကဟိုမျက်နှာမှုတွေရှိပါတယ်ဒါတွေကတော့ကျွန်တော်တို့မကောင်းတဲ့ဘက်တွေပေါ့အဲ့တော့အဲ့ဒါလေးတွေကိုများပြုပြင်နိုင်မယ်ဆိုလို့ရှိရင်တော့ဟိုရှေ့ဆက်ပြီးတော့အများကြီးကောင်းသွားမယ်တဘောလို့ကျွန်တော်ယူဆပါတယ
်
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနေ့ဖြန်အင်္ဂါမနေ့ခင်းနေ့မှာလဲစောင့်မျှော်နားဆင်နေကြပါတယ်အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်နှစ်ထောင်ဆယ်ရှစ်ခုနှစ်အတွင်းလူမှုကွန်ရက်ဒီပေါ်မှာအချက်အလက်များတွေစိုး 58ခုနှစ်ရဲ့စကလုံးဖြစ်သတ်မှတ်ခဲ့ပါတယ် Miss Information အကျိုးဆက်နဲ့သတင်းတုသတင်းမှားပြဿနာတွေကိုတော့မဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်2018ခုနှစ်ထဲမှာဒီသတင်းမားတွေပြတ်နေပြဿနာဘလောက်တောင်ကြီးလဲဆိုတော့ online အပြည်ဒဏ် website တစ်ခုဖြစ်တဲ့ dictionary.com ကဒီနှစ်အတွက်ရေးပန်းအစားဆုံးစကားလုံးကို misinformation လို့သတ်မှတ်တယ်တဲ့ကိုသားညုံကြီ
းအချက်လက်အမှားလို့ဘာသာပြန်နိုင်တဲ့ misinformation ဆိုတဲ့စကားလုံးက1500ပြည့်နှစ်ပိုင်းကာလတွေတည်းကရှိခဲ့တာတဲ့မဆုမြတ်မုံရဲ့ဒါပေမဲ့လူမှုကွန်ရက်တွေရဲ့အစွမ်းကြောင့်အချက်လက်အမှားတွေပြတ်နိုင်တဲ့ပုံမှန်ကအခု2018ခုနှစ်ထဲမှာအများများလာတဲ့အတွက်ဒီပြဿနာကိုရေးယူဖြေရှင်းဖို့တောင်းဆိုတဲ့အနေနဲ့အခုလိုမျိုးသတ်မှတ်ရတာလို့ dictionary.com ကထုတ်ပြန်နေပ
ြမှားနေတဲ့အကြောင်းအရာတွေပြန်တာဘလောက်တောင်များလဲဆိုရင်အခုတစ်နှစ်လုံးမှာမယမနာတောက်ချောက်ကိုပေါ်ထွက်လာတယ်လို့ဆိုရဲအချက်အလက်အမှားလို့ပြောတဲ့နေရာမှာလဲ misinformation နဲ့ disinformation ကိုရောတတ်ကြလို့အဲ့ဒီနှစ်ခုဘလို့ကွာလဲဆိုတာကိုလည်းတို့ရဲ့ထုတ်ပြန်ချက်မှာအနက်ဖွင့်ရှင်းပြထားပါသေးတယ်
disinformation ဆိုတာကအချက်လက်အမှားတွေတစ်ဖက်ဆောင်းနေဖြစ်နေတဲ့အချက်လက်တွေကိုတမင်ကိုရွယ်ချက်ရှိရှိနဲ့ဖြန့်နာမျိုးဝါရဖြန့်နာမျိုးကိုပြောတာလို့ရှင်းထားပါတယ်အကျိုးများတစ်ခုခုရဖို့ဒါမှမဟုတ်စိုးကျိုးဖြစ်ဖို့တမင်သတင်းမှားဖြန့်ကြတာမျိုးတဲ့
misinformation ကကြတော့ဒီအချက်လက်အမှားတွေကိုဖြန့်မယ်ဆိုတဲ့ရည်ရွယ်ချက်ရှိချင်မှရှိမယ်ဒါပေမဲ့မှားနေတဲ့အချက်တွေကိုထပ်ပြီးတော့ထပ်ဆင့်ဖြန့်ကြတာမျိုးပါအဲ့လိုဖြန့်ကြတဲ့သူတွေကိုယ်တိုင်ကသူတို့ဖြန့်နေတဲ့အကြောင်းအရာတွေကအမှန်လို့ယုံကြည်တတ်ကြပါတယ်တဲ့
အချက်လက်အမှားတွေကိုမြင်ရကြားရပံများလာတဲ့အခါမှာအရာတွေကအမှန်ပဲလို့မှတ်ယူလာတတ်ကြတာကိုလည်းထောက်ပြထားသေးတယ်ဗျာအချက်လက်အမှားတွေတော်မီလိုမျိုးထိမနိုင်သိမ့်မရပြတ်နေနေရမှာလူမှုကွန်ရက်တွေရဲ့အခန်းကဏ္ဍကလည်းမသေးဘူးဗျာမဆင်မမွားအထူးသဖြင့်ဒီ Facebook လူမှုကွန်ရက်ကြောင့်မလို့အချက်လက်အမှားတွေပြန့်ခဲ့တာကိုလည်းထောက်ပြထားသေးတယ
်ကမ္ဘာနေရာစုံကဒီလူသန်းပေါင်းများစွာ online ပေါ်မှာကွန်ရက်ချိတ်ဆက်ထားတဲ့လူမှုကွန်ရက်တွေကြောင့်အချက်လက်အမှားတွေပြတ်နာသိမ့်မြန်ပါတယ်ဒါကြောင့်သတင်းမှသတင်းတူလို့ဘာသာပြန်နိုင်မဲ့ fake news တွေနဲ့လူမှုကွန်ရက်ပေါ်မှာတမင်ဝါဒဖြန့်နေကြတယ်လို့ dictionary.com ကဆိုတယ
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်း Donald Trump က fake news ဆိုတဲ့အသုံးအနှုန်းကိုဖော်သည်သည်တုံးလာတဲ့နောက်ဒီစကားလုံးကိုနေတိုင်းဒီပါကြားနေမြင်ရတယ်မဆွေးမွေ
သတင်းတူတွေပြန့်တဲ့ပြဿနာကသတင်းမီဒီယာလုပ်ငန်းကြီးတွေပေါ်မှာလည်းတက်ရောက်မှုအနည်းနဲ့အများရှိလာတယ်ရှင်သတင်းမီဒီယာကြီးတွေကလူမှုကွန်ရက်တွေကိုသတင်းဖြန့်တဲ့ဂျာကန်တစ်ခုလို့တုံးလာကြတယ်။တစ်ချိန်တည်းမှာပဲဒီတမင်ရွယ်ချက်ရှိရှိနဲ့သတင်းမှဖြန့်ကျင်တဲ့သူတွေကလည်းလူမှုကွန်ရက်တွေပေါ်မှာသတင်းမှတွေကိုတင်တယ်။အဲ့တော့ဘယ်ဟာကသတင်းအစစ်အမှန်လဲ၊ဇင်းမြစ်ခိုင်ခိုင်မာမာနဲ့တင်ပြထားတဲ့သတင်းလဲဆိုတာကိုမခွဲခြားနိုင်တဲ့သူတွေ၊နားမလည်တဲ့သူတွေကတော့လူမှုကွန်ရက်တွေပေါ်ကသတင်းတွေကအတူတူပဲလို့ထင်ကြမှာပဲလေ။သတင်းမှားတယ်ဆိုလဲဘယ်ကလာတဲ့သတင်းကမှားတာလဲဆိုတာကိုလူတိုင်းကဂဂနနခွဲနိုင်ကြတာမဟုတ်ဘူး။အဲ့ဒီကနေပြီးတော့ဒီသတင်းတောက်တွေအပေါ်အမြင်မှားတာမျိုးတွေဖြစ်လာတဲ့ယုံကြည်မှုတွေနှဲလာကြတာကိုအမေရိကန်မှာလည်းတွေ့နေရပါတယ်
။ Collapse တန်းရဆိုရင်တော့အမေရိကန်တွေကလူမှုကွန်ရက်တွေပေါ်မှာတွေ့တဲ့သတင်းတွေကိုတော်တော်လေးမယုံကြဘူးတဲ့။လူမှုကွန်ရက်ပေါ်ကသတင်း80ရာခိုင်နှုန်းလောက်ကဗက်လိုက်တယ်လို့မြင်ကြတယ်။သတင်း64ရာခိုင်နှုန်းလောက်ကမမှန်ကန်ဘူး။65ရာခိုင်နှုန်းကအချက်လက်အမှားတွေဖြစ်တယ်လို့လက်ခံထားကြတဲ့အကြောင်း2018ဇွန်လတုန်းကလုတ်ခဲ့တဲ့ Collapse တန်းမှာတွေ့ခဲ့ပါတယ်။
မြန်မာနိုင်ငံအပါအဝင်လူမှုကွန်ရက်တွေကိုယုံကြည်ရတဲ့သတင်းကြားခံလို့ထင်နေကြတဲ့သူတွေများတဲ့နိုင်ငံတွေမှာတော့သတင်းမှားပြတ်တဲ့ပြဿနာကတော်တော်ကိုကြီးပါတယ်အထူးသဖြင့်ဒီတမင်ရည်ရွယ်ချက်နဲ့သတင်းတူသတင်းမှားတွေကိုဖန်တီးနေကြသူတွေဘက်ကပပနက်နက်ဖြန့်နေတာကပြဿနာလို့ American Kansas တက္ကသိုလ်မှာဒီသတင်းစာပညာ PhD ဘွဲ့တက်နေတဲ့မော်ဂွန်မဂ္ဂဇင်းအက်ဒီတာကိုညံလင်းကအခုလိုပြောပါတယ
်သတင်းတူဆိုတာကတရားရခိုင်နှုန်းပြည်သတင်းတူဖြစ်မှာသတင်းတူဖြစ်တာမဟုတ်ဘူးအဲ့တော့ဒီသတင်းတစ်ပုဒ်လုံးမှာမှဟလာကျွန်တော်တို့ဒီဖြစ်ရမှန်က80ရာခိုင်နှုန်းလောက်ပါပဲပြီးတော့တကယ်အတူရောင်က20ရာခိုင်နှုန်းတမဟုတ်30ရာခိုင်နှုန်းတမဟုတ်500ရာခိုင်နှုန်းလောက်ပဲပါတဲ့သတင်းတူတွေလည်းရှိအဲ့တော့သူတို့သဘောကအများမြင်မှာတော့ဟလာဟောဒီသတင်းကတကယ်နော်အစ်မသတင်းလဲလို့ထင်ရစရာရှိပေမဲ့အဲ့ဒီတဘောလုံးရဲ့500ရာခိုင်နှုန်း400ရာခိုင်နှုန်း300ရာခိုင်နှုန်းကအတူရောင်ဖြစ်နေတယ်အဲ့တော့ကျန်တဲ့ဟလာဟို98 99ရာခိုင်နှုန်းကကျွန်တော်100ရာခိုင်နှုန်းကိုပမိုးဖို့အတွက်ဟိုသူအတုံးချလာလဲဖြစ်နေအဲ့တော့ဒီသတင်းတူဖန်တီးရဲ့သူကအရန်ကိုလိမ်လာပါနဲ့ကြတယ်အဲ့တော့သူ့ရဲ့ဟိုဟာပေါ့နော်ဒီလုံငန်းကျွန်းကျင်တဲ့ပုံမှန်ထီပြီးတော့ကျွန်းကျင်ကျွန်းကျင်တလောက်ဆက်ဆက်ပြီးတဲ့တော့ကအရန်ချက်ချက်ဖြစ်တယ်အဲ့တော့နောက်တစ်ခုကဒီသတင်းတူဖန်တီးရဲ့ဆိုတာလည်းပဲသူကဒါလုံငန်းကြီးတစ်ခုလိုပဲဟိုလက်ပတ်နေကြတာလည်းရှိတယ်
သ တချို့နိုင်ငံခေါင်းဆောင်တွေအစိုးရတွေကိုယ်တိုင်ကသူတို့ဖုံးခွဲထားခြင်းတဲ့အကြောင်းတွေပါတဲ့သတင်းတွေကို fake news သတင်းမှားသတင်းတုတွေဆိုပြီးနာမည်တက်နေကြတာကလည်းစိုးရင်စရာဖြစ်တယ်လို့သတင်းလွတ်လပ်ခွင့်လုပ်နေတဲ့သူတွေအခုနောက်ပိုင်းမှာတော်တော်လေးထောက်ပြလာကြတယ်မဟုတ်လားဗျ
။မြန်မာနိုင်ငံမှာဆိုလဲဒီစစ်အစိုးရလက်ထက်တစ်လျှောက်လုံးမှာအဲ့လိုမျိုးဝါဒဖြန့်လာခဲ့တာလို့ကိုညာလင်းကဥပမာပေးထားသေးတယ်ရှင်
။ပြောလို့ရှိရင်ကျွန်တော်တို့စီမှာကဒီ fake news ပြဿနာကဒါအစ်စ်မဟုတ်ဘူးဗျ။ကျွန်မစဉ်းစားကြည့်မယ်ဆိုလို့ရှိရင်စစ်အစိုးရကာလမှာလဲဟုတ်ပါဘူးပဲ။ဒီဟာလားဟိုပြောနေကြတဲ့ကျွန်တော်တို့ဒီဆံပုတ်တွေရှိတယ်မလားတင်းစားတွေမှာ BBC ညာနေတယ် BOA လိမ့်နေတယ် RFI ရန်တိုက်ပိနေတယ်ဟလားဆိုတဲ့ဟာတွေဒါတွေကရှင်းကြွင်နေတာဒါဟိုဒီစစ်ဆိုးရွားကဒီမီဒီယာတွေဟာ fake news တွေကိုဆန့်ကျင်နေတယ်မူတာဟုတ်သူတို့ပြောနေကြရှိပါတယ်မလုံးကြီးမူတာခေါ်တာတွေကိုဆန့်ကျင်နေကြရဖြစ်ပါတယ်မယုံကြည်ကြပါနဲ့ဆိုပြီးတော့အစင်းဆိုင်သူတို့တွေပြောနေကြတာတွေရှိတယ်အဲ့တော့ပြောလို့ရှိရင်တော့ကျွန်တော်တို့စီမှာကဟိုဒီအဆိုးရွားက fake news ကိုအသုံးချခဲ့တယ်ဆိုတာကအိုးတော်ကြီးကိုကြားခဲ့ပြီအမေရိကန်မှာဟာလာဒေါ်နယ်ထရမ့်လက်ဆက်ကြမှာဒါကြီးကိုအကျေတွင်းပြောနေကျွန်တော်တို့စီမှာပြင်ကလေးကကျွန်တော်တို့စီမှာရှိနေအဲ့တော့ဒီကနေ့ခင်မှာကျွန်တော်တို့စီမှာပုံစံပြန်ပြီးတော့ဟိုအဆင်မြင်လာတာပါလေဆိုတော့အတီညိုပြက်စီမှုပေါ်တယ်ရေးသားတဲ့တဲ့ရင်ကနိုင်ငံတော်အတီညိုပြက်စီတဲ့ဆိုတဲ့ပုံစံမျိုးနဲ့ဟိုအရေးယူတာပဲတရားစွဲဆိုတာတွေပါဆိုတော့ရှိလာတယ်ပေါ့ဗျာ
ဟုတ်ပြီဆိုတော့ကိုညာလင်းရဲ့အမြင်အရမြန်မာနိုင်ငံမှာဒီပြဿနာကိုဖြေရှင်းနိုင်ဖို့လွယ်မယ်လို့မြင်လား
မလွယ်ပါဘူးမလွယ်ဘူးဘာကြောင့်လဲဆိုတော့နည်းပညာတအားဖွင့်ရိုးတယ်လို့ပြောနေကြတယ်အမေရိကန်မှာတော့မှဒီအရာကြီးကတကယ်ကျဉ်းလာတဲ့ပြဿနာကြီးဖြစ်နေသေးတယ်အဲ့တော့ကျွန်တော်တို့ဒီမှာလုံးဝမတွေ့ပါဘူးအတူရောင်ဖန်တီးတဲ့သူတွေကျွမ်းကျင်လာလေလေကျွန်တော်တို့ကအတူနဲ့စစ်ကိုခွေးချရခက်လေလေဖြစ်တတ်တယ
် American Cancer Tech တို့မှာသတင်းစာပညာ PhD ဘွဲ့တက်နေတဲ့ Morgan Magazine Editor ကိုညာလင်းဖြစ်ပါတယ
်2018ခုနှစ်ထဲမှာတိတိကျကျများလာတဲ့ဒီအချက်လက်မှားဖြတ်တဲ့ပြဿနာကြီးကိုတိုက်ဖြတ်နိုင်ဖို့လူမှုကွန်ရက်တွေလူသုံးများတဲ့ website ကြီးတွေကတော့မျိုးစုံကိုကြိုးစားနေကြတာပဲအစိုးရတွေစီမင်းစည်းကမ်းချမှတ်သူတွေကလည်းအရေးတည်ယူလောက်ကန်တွယ်လာကြတာလဲတွေးလာရတယ်မဟုတ်လားမဆင်မြန်ပ
ါနိုင်ငံပေါင်း9နိုင်ငံကဒီလွှတ်တော်အမတ်တွေဆိုရင်နိုဝင်ဘာနောက်ဆုံးပတ်တုန်းကလန်ဒန်မြို့မှာစုံပြီးတော့မှတင်မတိုက်ဖြတ်ရေးအတွက် Facebook ရဲ့ဆောင်ရွက်မှုတွေကို Facebook အခြေအကဲကိုမေးခွန်းထုတ်ခဲ့ကြပါသေးတယ် Misinformation အချက်အလက်မှားပြဿနာကပို့ပို့ပြီးတော့ကြီးလာနေတယ်ဆိုတာကို dictionary.com ကတော့2018ခုနှစ်ရဲ့သကလုံးအဖြစ်နဲ့ရွေးချယ်ပြီးတော့မေးမောင်းထုတ်ပြခဲ့ပါတယ်ရှင်
ကိုသားညုံကိုကြီးတင်ဆက်ခဲ့တဲ့မဆုမျက်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီဘလော့ဂါရီပြောသမျှအစီအစဉ်ကိုတော့အပတ်စဉ်အခုလိုတနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။မနေ့ပြန်အင်္ဂါညဒဲလီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင
်။ Broadcast မနက်ကမှမိမိယုံကြည်ရာဘာသာသာနာကိုလွတ်လပ်စွာယူဆကိုးကွယ်ခွင့်ရှိရစွာကိုလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအခန်း1ပုံမှန်34မှာပြသန်းပေးထားပါတယ်။ချင်းကြအဖြစ်မြေဝဲပြည်ပြားရေးပြည်သူ့ကိုကျင့်တရားနဲ့ပြည်သူ့ကျမ်းမာရေးဖွဲ့စည်းပုံပါပြသန်းချက်တွေကိုမဆန့်ကျင်ရင်ဆိုပြီးတော့စကပိုက်တော်ခံထားပါတယ်။လက်ရှိနိုင်ငံမှာဒီပြသန်းချက်တွေနဲ့အညီဘာသာရေးလွတ်လပ်ခွင့်တကယ်ပဲရှိရလား။ဘာသာကိုးကွယ်ယုံကြည်ခွင့်အညီမျှရစီရမယ်ဆိုတဲ့အာမခံချက်အတိုင်းပဲအုပ်ချုပ်မှုပိုင်းကရောဘာသာရေးလွတ်လပ်ခွင့်အပေါ်မှာအကာအကွယ်ပေးရလားစာဖြစ်လာမယ့်အင်္ဂါနေ့ဒဲရီလိုက်စီစဉ်မှာတုံ့သက်ဆွေးနွေးသွားဖို့ရှိပါတယ်။ပေါင်းဆွေးနွေးမိမြန်လူတွေတို့ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12323829994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပေါင်းဆွေးနွေးမိမြန်ကြမယ့်တို့ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
မနက်ဖြန်အင်္ဂါညဒရဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မရေးသနာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေ DJ လည်းဖြစ် Electronic Guitar တွေနဲ့လည်းနာမည်ကျော်တဲ့ Steve Aoki ဟာ Korea K-pop အဖွဲ့နဲ့ပေါင်းပြီးတချင်းတပုတ်တက္ကသိုလ်ကပဲထွက်လိုက်ပါတယ်ဒီလိုမျိုးကမ္ဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်ရှင် အမေရိကန်နိုင်ငံသားဂျပန်လူမျိုးထင်ရှားတဲ့ DJ လည်းဖြစ်အီလက်ထရောနစ်ဂီတာတွေနဲ့လည်းနာမည်ကျော်တဲ့ Steve Aoki ဟာကိုရီးယားကနာမည်ကျော် Korea K-pop အဖွဲ့နဲ့ပေါင်းပြီးတော့တချင်တစ်ပုတ်တလောကပဲထွက်လိုက်ပါတယ် Steve Aoki ကတောင်ကိုရီးယားနိုင်ငံရဲ့ကဘာကျော် track ကုန်လို့တောင်ပြောလို့ရတယ်ဒီအမျိုးသား K-pop အဖွဲ့ဖြစ်တဲ့ BTS နဲ့ပေါင်းပြီးတော့ Wasted on Me ဆိုတဲ့တချင်ဗီဒီယိုထုတ်တာပါဒီတချင်ကထွက်ထွက်ချင်း24နာရီအတွင်းမှာကိုနိုင်ငံပေါင်း60ကျော်မှာ online ကနေနားထောင်ဆုံးတချင်ဖြစ်သွားပြီးတော့ online ကနေလူပေါင်း၄သန်းကျော်နားထောင်မှာဖြစ်ပါတယ်အာရှမင်းသားကိုရီးယားနယ်ပယ်ကန်ဂျောနဲ့ TV ရုပ်သံ series တွေထဲမှာနာမည်ကြီးတဲ့ Ross Butler ပြီးတော့ဒီ DJ Aoki ရဲ့ညီမဖြစ်သူအပြင်မှာလည်းတကယ် model ဖြစ်တဲ့ Devon Aoki ကိုအဲ့ဒီ music video မှာပါဝင်ပြီးတော့တရုပ်ဆောင်ထားပါတယ်အဲ့ဒီ DJ video ကို Linkin Park ဂီတအဖွဲ့ရဲ့ DJ ဖြစ်တဲ့ကိုရီးယားနယ်ပယ် Joe Ham က director လို့ရိုက်ကူးပြီးတော့အဲ့ဒီ video ထဲမှာတော့ BTS အဖွဲ့သားတွေကိုယ်တိုင်ဝင်ပြီးတော့တရုပ်မဆောင်ထားပါဘူး။ဒါမဲ့လည်းတလောကပဲကွာကျော်ပေါက်သွားတဲ့ရုပ်ရှင်ကားတကားဖြစ်တဲ့ Crazy Rich Asian ရုပ်ရှင်ကားတွေကအဖွဲ့သားတွေမင်းသားမင်းသမီးတွေပါဝင်ပြီးတော့တရုပ်ဆောင်ထားကြပါလိမ့်။ဒီ Steve Aoki နဲ့ BTS ရဲ့နောက်ဆုံးထုတ်လိုက်တဲ့တချင်း video က Twitter လူမှုကွန်ရက်ပေါ်မှာလည်းတကယ်ကိုစံချိန်ချုပ်ပြီးပေါက်သွားခဲ့တဲ့တချင်းဖြစ်ပါတယ်။တမနစ်ကိုအဲ့ဒီတည်ပြန်ပြီးဖြန့်ဝေသူ1000ကျော်နှုန်းနဲ့ Twitter မှာလူအဖြန့်ဆုံးအရာဖြစ်သွားပြီးတော့ Billboard အကောင်ဆုံးတေးတရာဆင်းကိုလည်းဝင်လာကြောင်း Steve Aoki ရဲ့ Billboard ရဲ့အကောင်ဆုံးတချင်းဆယ်ပုတ်ဆင်းထဲမှာ၅ပုတ်ပြောင်းဝင်တဲ့တချင်းဖြစ်ပါတယ်ရှင်။1990ပြည်လုံကာလတွေမှာအိန္ဒိယဘောလိဝုဒ်ရုပ်ရှင်လောကမှာအထင်ကြီးကိုကြော်ကြားခဲ့တဲ့အကတချင်းတစ်ပုတ်ဖြစ်တဲ့တချင်းကိုတော့ Fraud Science ဇမျိုးရုပ်ရှင်ကားတွေပြန်လဲရိုက်ကူးတင်ဆက်ပြီးတော့အဲဒီရုပ်ရှင်မှာဆွီဒင်ကအိန္ဒိယမင်းသမီးအယ်လီအာဖရန်ကလည်းတရုပ်ဆောင်ထားတာပါအိန္ဒိယရဲ့ဒီရုပ်ရှင်အမှုပညာအထင်ကြီးမျိုးတော်ဖြစ်တဲ့မွန်မိုင်းမှာနိုဝင်ဘာလ20ရက်နေ့တုန်းကအဲဒီတချင်းအကရိုက်ခွက်တွေကိုစပြီးတော့ရိုက်ကူးပါတယ်အဲဒီရုပ်ရှင်ကားမှာအဓိကဇာတ်ကောင်ဖြစ်တဲ့တရုပ်ဆောင်တဲ့ဘောလိဝုဒ်မင်းသားအာရှက်ဝါဇီကိုရိုက်ခွက်မှာမင်းသမီးအာဖရန်နဲ့အတူကနေတာကိုတွေ့ကြရပါတယ်တချင်းရိုက်ခွက်ကိုဘောလိဝုဒ်ရဲ့နာမည်ကျော်အကနေပြအဒဲလ်ရှိတ်ကညွှန်ကြားတာဖြစ်ပါတယ်ဒီတချင်းက China Gate ဆိုတဲ့1998ခုနှစ်တုန်းကရုပ်ရှင်ဇာတ်ဝင်တချင်းဖြစ်ပြီးတော့မင်းသမီးအာမဲလာမက်တွန်ကာကအဲ့တုန်းကတရုပ်ဆောင်ခဲ့တာပါမင်းသမီးအာမဲလာမက်တွန်ကာကဘောလိဝုဒ်ရဲ့1990ဂါလာတွေတုန်းမှာနာမည်ကြီးရုပ်ရှင်တော်တော်များများကိုတရုပ်ဆောင်ခဲ့ရတဲ့သူဖြစ်ပါတယ်အခု Frog Science ရုပ်ရှင်ကိုတော့ဒါရိုက်တာ Sarab Srivastava နဲ့ထုတ်လုပ်တဲ့သူ Prakash Jha တို့ရိုက်ကူးတာဖြစ်ပြီးတော့2019ဇန်နဝါရီလကြာရင်စတင်ပြီးဖြန့်ချိဖို့ရှိပါတယ်ရှင်တော်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, my own yeah. Oh yeah, my own yeah.
Take it on the side and brown bread.မရေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်မှာတော့ကြ བྱ ဆရာမျိုးတေစာမောင်ကသူပါကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ
်။ကြ བྱ ရည်ဒီအောင်နေနေရောဟိုကျောင်းဆရာတောင်နေနေရောဆိုရင်တော့ဟိုစာပင်နာရောတရားရေးတာရောဟိုနိုင်ငံရေးလုပ်နေတာပါပဲ။ဘာလို့လဲဆိုတော့ဟိုတိုင်းပြည်တစ်ခုကိုတည်ဆောက်တဲ့နေရာမှာအခါမှာလဲကလေးတွေကိုဒီတိုင်းပြည်ကဘလို့ပုံစံမျိုးဘလို့ငလုံးချက်မျိုးဘလို့အိမ်မက်မျိုးနဲ့ဖြစ်လာမဲ့တိုင်းပြည်ဆိုတာကိုပြောနေရသလိုကြကြထဲမှာလဲကျွန်တော်တို့ကဟိုဘလို့တိုင်းပြည်မျိုးမှာဒီကြကြတွေရေးခဲ့တဲ့ဘလို့လူဖက်စီမှာဒီကြကြရေးခဲ့တဲ့လို့နာကျင်မှုမှာဒီကရေးခဲ့တယ်ဘလို့ပျော်ရှင်မှုမှာဒီကရေးခဲ့ဆိုတော့ပြဖို့အတွက်ကျွန်တော်ကကြရေးရလို့ကကြဆရာတယောက်နေနေရောဟိုကျောင်းဆရာတယောက်နေရောခရစ်တစ်ခေတ်ရဲ့နေရာမှာအဲဒီတရားတစ်ခုဝေဒနာတစ်ခုရဲ့ကိုတုံးပြီးတော့တို့တို့ကတရားတွေကိုစာတင်ရတယ်လားသူပဲနောက်တစ်ခေတ်မှာကြရခမ်းမြလူတွေအတွက် တော့ဒီတစ်ခေတ်မှာပဲမှတ်လို့အတွက်ဇာရေးရတယ်။နောက်တစ်ခုကကျွန်တော်ကကြပြဘာလဲကျွန်တော်ပြောနေတဲ့လေလှုပ်ဆောင်နေတဲ့အခါမှာဘာလို့လဲဆိုတော့ဒီဘလို့ကြပြလေးဘာလဲပြောမလဲဆိုတာကိုကျွန်တော်စဉ်းစားရတယ်။အဲ့လိုစဉ်းစားတဲ့အခါမှာဒီတိုင်းကြီးအတွက်လိုအပ်တဲ့ဒီအရက်ဒီတာမှာလိုအပ်နေတဲ့ကြပြပေတာသူတို့ကဗျာအမျိုးအစားတွေကိုတော့ကဗျာပြန်ပြီးပါလာပြန်ပြီးနေတယ်။အဲ့ဒီအခါမှာကဗာမှာတယောက်တယောက်မတည့်တဲ့သူတို့မင်းညွတ်တဲ့မတည့်တဲ့အဖွဲ့အစည်းတွေဖြစ်ကောင်းဖြစ်မဲ့ကျွန်တော်နိုင်ငံမှာလိုအပ်တဲ့ကဗျာအမျိုးအစားဆိုရင်ကျွန်တော်ကဗျာပြန်ပြီးနေပါတယ်။အဲ့တော့ပြန်ချုပ်မယ်ဆိုရင်ကျွန်တော်တို့ကဟိုကဗျာဆရာတယောက်အနေနဲ့ကဗျာပါလာတယောက်အနေနဲ့ပြောရမယ်ဆိုရင်ဒီနိုင်ငံဒီဒေသဒီတိုင်းကြီးမှာကြပြာအရဘလူများရည်ရွယ်ကြမလဲကြပြာအရဘလူများရှေ့မှာတာယာဖြောင်းပြီးတဲ့ဂိုင်းကြီးကူတိဆောက်မလဲဆိုတာကိုရည်ရွယ်ပြီးတော့ကြပြာအလုပ်ကိုလုပ်တယ်အလားတူပဲဒီကြပြာကိုတုံးပြီးတော့ဒီကြပြာအတုံးချပြီးတော့ဒီကြပြာကိုဟိုရွှေဆူပြတာတင်ကြပြီးတော့ကျွန်တော်တို့ကလေးတွေကိုတင်ကြရင်းနဲ့တိုင်းပြည်အတွက်ကြပြာကိုချိမဲ့လို့တဲ့လူပညာရှိရတဲ့အရေးဖြစ်အောင်တင်ပေးရင်းနဲ့အဲကြပြဆရာဘွားနဲ့ဗလာပြန်ဆရာတယောက်ဘွားနဲ့ကြပြဆရာတယောက်ဘွားနဲ့ကျောင်းဆရာတယောက်ဘွားနဲ့ရှင်ရှင်ကြီးကြီးပဲရှေ့ကိုဆက်သွားနေတယ်။အစားအမြိုင်းမျော်လေးမှဦးတန်းကြီးအတွက်ဒီလူဖွဲ့စည်းအတွက်စာရတဲ့အပူပင်ကင်းမဲ့တဲ့အမေရိကန်ရဲ့တားချော့တေးဆုနိုင်တဲ့တိုင်းပြည်တစ်ခုဖြစ်အောင်ဒါကျွန်တော်စတင်ပါတယ်ကျွန်တော်ကြပြရေးပါတယ်ကျွန်တော်ကြပြပုံမှန်ပြန်ပါတယ်ဒါကျွန်တော်ယုံကြည်ရပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်အားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်မနေ့ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32-40-48နဲ့လှိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုတော့မဆုမျက်မုံကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။ရာသီဥတုပြောင်းလဲမှုကြောင့်ကြီးမားတဲ့ပြဿနာကြီးနဲ့ကြုံနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားလိုက်ပါတယ်။ရာသီဥတုပြောင်းလဲနေတဲ့နှုံးကအများကြီးရှေ့ကိုပိုရောက်နေပြီမို့အချိန်မနှောင်းငယ်မှာအမြတ်အမိလိုက်ရမှာဖြစ်တယ်လို့ပိုလန်နိုင်ငံကာတိုဗစ်ချာမြို့မှာဒီကနေ့စတင်တဲ့ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေးCOP24 ကမ္ဘာညီလာခံကြီးမှဒီအတွေ့အမှုချုပ်အန်တိုနီယိုဂူတရက်စ်ကမိန့်ခွန်းပြောခဲ့တာပါပါရီသဘောတူညီချက်မှသဘောတူထားတဲ့အတိုင်းကမ္ဘာကြီးပူနွေးလာမှုကို1ဒီဂရီဆယ်လ်ဆီယက်ထက်ထပ်မတိုးအောင်လို့ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုကိုဘယ်လိုစူးစမ်းလျှော့ချနေသလဲဆိုတာအခုညီလာခံမှဆွေးနွေးကြမှာဖြစ်ပါတယ်အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ခွန်ကောက်မဲ့အစီအစဉ်ကိုရပ်ပေါင်း90ကြာဆိုင်းထားဖို့နှစ်နိုင်ငံသဘောတူခဲ့ပါတယ်ဒီကာလအတွင်းမှာဒီကုန်သွယ်ရေးတင်းမာမှုတွေကိုအဆုံးသတ်နိုင်မဲ့ရေရှည်သဘောတူညီမှုရနိုင်အောင်လို့နှစ်နိုင်ငံတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးကြရမှာဖြစ်ပါတယ်။ကုန်သွယ်ကွန်တွေဆိုင်းထားမယ်ဆိုတဲ့သဘောတူညီချက်ကြောင့်ဒီကနေ့ကမ္ဘာအစုရှယ်ယာဈေးတွေမြင့်တက်ခဲ့ပါတယ်။2019ဇန်နဝါရီလကစပြီးတော့ရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကနေနှုတ်ထွက်တော့မယ်လို့ကတ္တာနိုင်ငံကကြေညာလိုက်ပါတယ်။LNG ဓာတ်ငွေ့ရေထုတ်လွှတ်မှုပိုပြီးတော့အာရုံစိုက်နိုင်ဖို့အတွက် OPEC အဖွဲ့ကနေနှုတ်ထွက်မယ်လို့စွန့်အင်ဝင်ကြီးကဒီကနေ့ဒီဒိုဟာမြို့တော်မှာမမျှော်လင့်ပဲကြေညာခဲ့တာပါ OPEC အဖွဲ့မှာဩစာညောင်းတဲ့Saudi Arabia နိုင်ငံနဲ့တန်တမာရေးမပြေလည်မှုတွေရှိနေချိန်မှာပဲ OPEC ကနေနှုတ်ထွက်မယ်ဆိုပြီးတော့ကတားနိုင်ငံကြေညာခဲ့တာပါအာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးနိုင်ဖို့တာလီဘန်ခေါင်းဆောင်တွေဆွေးနွေးရေးစပွဲစီရောက်လာအောင်လို့ပါကစ္စတန်အစိုးရကပူးပေါင်းဆောင်ရွက်ပေးပါလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်သမ္မတအမရန်ခန်စီကိုစာရေးသားတောင်းဆိုခဲ့ပါတယ်ရှင်
။သ တရင်ချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Curtis Binance ဖြစ်ပါတယ်ရှင်ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00 နာရီကနေ17:00 နာရီထိတချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. Welcome.